ဒီနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတကြီး1386ခုနှစ်ကဆုံးလာဇန်တရက်နေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ရန်ကင်းမြို့နယ်အမှတ်5ရပ်ကွက်ဓမ္မိကဓမ္မယုံတော်မှာဆင်းရဲကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတပင်မှာဒီနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့နှစ်ဖက်မိဘများနဲ့ကွယ်လွန်သူဥခင်ငိမ့်အားရည်စူး၍ဇနီးဒေါ်လှလအေးသာလူမန်ငိမ့်အေးမိသားစုရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပေးသပောင်းတော်တို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြရတယ်။ဥယျာဉ်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပိဋကပေါင်းတော်ကောင်းတို့ကိုဦးရှင်တို့ဗာတရားဟောမှလည်းဆိုလို့ရှိရဲ့မင်္ဂလာသုတ်တံကိုအခြေခံပြီးတော့မင်္ဂလာတရားတော်လို့ဦးရှင်တို့တရားကောင်းစဉ်ပြီးပြီးတော့ဟောလာခဲ့တာဦးရှင်တို့ဒီကနေ့ဆိုလို့ရှိရဲ့အာရတိဝိရတိပါပမစ္ဆပါဏာစတန်ယမောအပမဒေါသဓမ္မေတုဣတံမင်္ဂလာမုဒ္ဓမံဆိုတဲ့ဂါထာကိုရောက်နေပြီအဲ့တော့ဦးဇင်းတို့မင်္ဂလာတရားတော်ဟိုအပိုင်း6လို့ပြောရမှာပေါ့နော်အဲ့တော့ဘေးတပောင်းတရားတို့မင်္ဂလာတရားတော်ကိုဦးဇင်းတို့17ညလောက်ဟောဖို့စိတ်ကူးထည့်ထားတာအဲ့ဒါဦးဇင်းတို့ဒီကနေ့ညအဲ့ဒီကာထာအလှည့်ကြပါတယ်ဒါကြောင့်ဘေးတပောင်းတရားတို့မင်္ဂလာတရားတော်ရဲ့အဆက်ကိုဆက်လက်ပြီးတော့နာယူကြည်ညိုကြဖို့နော်မင်္ဂလာတရားတော်အပိုင်း6ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်တည်ဟူသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတ်သေးမြတ်လို့ရှိခိုးပူတော်ကြအောင်စို့အလုံးလက်အုပ်ချီမိုးပြီးတော့အာယုံပြူကြရအောင်ကရုဏာသီတလဟရယံပညာပေဇောတာဝိယတမောဟဓမ္မံသန္တရမရလောကကရုံဝနေတုကတံဂတိဝိမုဒ္ဒံကရုဏာသီတလဟရယံမဟာကရုဏာတော်ဖြင့်အေးမြသောဇီနှလုံးလဲရှိတော်မူဝါဘိထသောပညာပေဇောတာဝိယတမောဟဓမ္မံရဟတမေတိဟုသောအယံဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်ကိုဖဲခွာတော်မူပြီးထသောသာနရမရလောကကရုံလူနှင့်ပြမသတ္တဝါနန္ဒတို့ဤကြောင့်ဒီတန်တို့အလေးကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုဒ္ဒံဒေဝမနုဿဏိရယနေဘေဒတရိစ္ဆာလာယရှိငါတံသောဂတိတို့မာလီထူသည်ဖြင့်ကင်းလွတ်တော်မူပြီးထသောဒုက္ကတံသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်ဆိုတော်မူပါပြီးထသောဗௌဒံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်နာပရမများကဲ့သို့ပြသထင်းထင်းသိမြင်ဘေဒဖျားခြင်းကိုတော်မြတ်ကြီးကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မမူယုံနာနှဖျားဖြစ်ကြပါသောဖျားတပည့်တော်တို့သည်ဝဏိဝဏမှာကာယဝစီမနောခြေဖြင့်သုံးလီဒွါရပနာမဖြင့်ဒုက္ခယောကျိုးလက်ဆုံးမောဃရှိခိုးဥညုပါဤမြတ်စွာဘုရားမင်္ဂလာတရားတော်တဲ့မင်္ဂလာတရားတော်ဆိုတာဘေးတပေါင်းသူတော်ကောင်းတို့ဘုရားဘာသာဝင်သူတော်စင်များအလွန်တရာမှယဉ်နီကျွမ်းဝင်မှုရှိပြီးသားတရားပါဒါကြောင့်ဇာဘုနာဝအလွန်များတဲ့တရားကိုစိတ်ဝင်စားဖွယ်ဖြစ်အောင်ဟောရတာကလည်းပဲဟောသိပြီးတော့မလွယ်လာဘူးလို့ဆိုရမှာပေါ့နော်ဘာကြောင့်လဲဆိုတော့ဘေးတပေါင်းသူတော်ကောင်းတို့အလုံးဇာဘုနာဝရှိပြီးသားဖြစ်နေလို့ပဲဒါပေမဲ့လို့ဒီမင်္ဂလာတရားဆိုတာကထဲထဲဝင်ဝင်လေးလေးနက်နက်သဘောပေါက်ဖို့လည်းပဲအလွန်တရာမှအရေးကြီးပါတယ်မင်္ဂလာဆိုတာဘာလဲဆိုရင်ကြီးပွားကြောင်းချမ်းသာကြောင်းတုတ်တက်ကြောင်းတရားကိုဒါမင်္ဂလာလို့ခေါ် ဒီနေ့မှာဦးဇင်းတို့ကြည်ပွားကြောင်းချမ်းသာကြောင်းတိုးတက်ကြောင်းဆိုတာကလောကီအစည်းအဝါလောကုတ္တရာအစည်းအဝါလောကီချမ်းသာလောကုတ္တရာချမ်းသာအဲ့ဒါလိုလောကီလောကုတ္တရာနှစ်ဖြာကြည်ပွားတိုးတက်ချမ်းသာကြောင်းတရားလို့ပြည့်ပြည့်စုံစုံနားလည်ထားကြရနော်မင်္ဂလန္တိမဟန္တိဣမိနာတထာတိမင်္ဂလာနီလို့နော်ဣမိဟိဤတရားတို့ဖြင့်တတ္တာတတ္တဝါတို့သည်မင်္ဂလန္တိမဟန္တိကြည်ပွားတိုးတက်ကြရကုန်ဤတိတ္တမထိုးကြောင်မင်္ဂလာနီမင်္ဂလာတရားတို့မြည်ကုန်ဤတဲ့ကြည်ပွားကြောင်ချမ်းသာကြောင်တရားကိုဒါမင်္ဂလာလို့ပေတပ်ပေါင်းသူတော်ဘာတို့အလုံးမှတ်သားဘူးကြပါသားပေါ့အဲ့တော့ဦးရှင်တို့ဒီကနေ့မင်္ဂလာတရားမြတ်စွာဘုရားဟောလာလိုက်တာဒီကနေ့ဆိုလို့ရှိရင်ဦးရှင်တို့ဘေကထာကိုပြောဖို့အလှည့်ကြလဲဆိုတော့အာရတိဝိရတိပါပါအစချီတဲ့ကထာပေါ့နော်အေးဒီကထာလေးဖြင့်မြတ်စွာဘုရားကမင်္ဂလာတရား၃ပါးဟောကြားတော်မူခဲ့တယ်အဲ့ဒါကိုပေးသပေါင်းသူတော်တို့ဒီကနေ့ညတနာကြီးပို့ဖို့လောက်အချိန်ယူပြီးတော့နာယူချင်းယူကြည့်ရအောင်နော်အာရတိဝိရတိပါပမစ္ဆပါဏာသတယမောအပမဒေါသဓမ္မေတုဣတံမင်္ဂလမုဒ္ဓမံဒေဝဗုဒ္ဓတိလိုရေးဖြင့်မေးလျှောက်လာတဲ့ဩနတံပါပမကောင်းမှုတို့မှယံအာရတိဇအခြင်းစိတ်ဖြင့်ရှောင်ကျဉ်ခြင်းဒီ၎င်းယံဝိရတိသအကျင့်ကိုနှုတ်တို့ဖြင့်ရှောင်ကျဉ်ခြင်းဒီ၎င်းမစ္ဆပါဏတေယီအရက်ကိုတောက်သုံးခြင်းမှာယောတယမောသအကျင့်ဆောင်စည်းခြင်းဒီ၎င်းဓမ္မေတုကုသိုလ်တရားတို့၌ယောအပမဒေါသအကျင့်မမိတ်မလျော်ခြင်းဆိုတဲ့အပမဒါတရားဒီ၎င်းအဋ္ဌိတန္တိရှိပါကုန်၏ဧတံဤသုံးပါးသောတရားတို့သည်ဥဒ္ဓမံမျက်လတ်စွာသောမင်္ဂလာမင်္ဂလာတရားမြည်ပါ၏မင်္ဂလာတရား၃ပါးအာရတိဝိရတိပါပမကောင်းမှုမှစိတ်ဖြင့်ရှောင်ကျဉ်ရမယ်နှုတ်ဖြင့်ကိုယ်ဖြင့်ရှောင်ကျဉ်ရမယ်ဒါမင်္ဂလာတစ်ပါးပေါ့ဒီကထာအရမစ္ဆပါဏာသတန်ယမမူရစေရတဲ့တေအရဘိမ့်ဘိမ့်ကစောအစရှိတဲ့မူရစေဝါသုံးဆွဲခြင်းမှရှောင်ကျဉ်ရမယ်အပမဒေါသဓမ္မေတုကုသိုလ်တရားတို့မှမမိတ်မလျော်တဲ့အပမဒါဆိုတဲ့တတိတရားရှိရမယ်ဒါဆိုလို့ရှိရင်ဒီကထာလေးဖြင့်မင်္ဂလာတရား၃ပါးပေးတဲ့ပေါင်းတော်ကောင်တို့ဦးဇင်းတို့သိကြရတယ်ပေါ့ကြည်ပွားကြောင်ချမ်းသာကြောင်တိုးတက်ကြောင်တရား၃ပါးအဲ့တော့ဦးဇင်းတို့အာရတိဝိရတိပါပါဆိုတဲ့မင်္ဂလာကိုစပြီးတော့ပြောကြည့်ရအောင်အာရတိဝိရတိပါပါမကောင်းမှုမှအာရတိဆိုတာကစိတ်ဖြင့်ရှောင်ကျဉ်တာကိုဆိုတယ်တဲ့ဘာကြောင့်လို့ဆိုတော့ဦးဇင်းတို့ဝိရတိအရာကိုယ်နဲ့နှုတ်နဲ့မကောင်းမှုမဖြစ်အောင်ရှောင်ကျင်တာကိုဒါဦးဇင်းတို့ဝိရတိလို့အပြီးမှာကျမ်းဂန်တွေမှာဆိုတဲ့အတွေ့အကြုံမလို့အာရတိအရာမကောင်းမှုမှရှောင်တယ်ဆိုတာအဲ့ဒါစိတ်နဲ့ရှောင်တာကိုပဲယူရမယ်ပေါ့နော်ဝိရတိအရာကိုယ်နဲ့မကောင်းတာမလုပ်ဖို့ဟောနှုတ်နဲ့မကောင်းတာကိုမပြောဖို့အဲ့ဒါကဝိရတိတရားဖြစ်နေတာဆိုတော့အာရတိအရာမကောင်းမှုကရှောင်တယ်ဆိုရင်ပါကိုပဲယူเสียရရှိတော့လေစိတ်ဖြင့်မကောင်းမှုကိုရှောင်နေဆိုတာကိုယူရမေးတဲ့အဲ့တော့သူကပူပြီးတော့တောင်မှလေးနဲ့ကြက်ပြတ်နေတဲ့အတိတ်ပဲမရှိဘူးလားအေးဒါကြောင့်အာရတိမကောင်းမှုမှာစိတ်နဲ့ရှောင်ကျင်တာစိတ်ထဲမှာတောင်မှမကောင်းမှုမဖြစ်အောင်ကြိုးစားအထောက်တာနော်စိတ်နဲ့မကောင်းမှုကိုရှောင်နေဆိုတာကဘာလဲဆိုတော့ဦးဇင်းတို့ဟိုဆိုကြပါစို့ဟောစိတ်တုပ်ပါရံပိခောအဟံဆုံးနာကုသလီတုဓမ္မေတုဘဟုပကာရံဝရာမိလို့အစရှိသဖြင့်တန်လေခသုတ်ဓမ္မမြတ်စွာဘုရားရှင်ဆုံးနာကိုဟောကြားတော်မူခဲ့တာရှိတယ်။အဓိပ္ပာယ်ကဘာတော့ဆိုတော့ကုသိုလ်ကောင်းမှုအရာမှာစိတ်ဖြည့်ယုံမြန်းနေပဲမြင့်မြတ်လှပြီးအကျိုးကြီးလှပြီးလို့မြတ်စွာဘုရားဟောထားတာရှိ။နော်။ကာယကံမှုဝစီကံမှုနဲ့နောက်ကိုယ်တိလက်ရောက်နောက်ပြုလုပ်မယ်ပြောဆိုနိုင်မယ်ဆိုရင်တော့အကျိုးကျေးဇူးများတယ်ဆိုတာဘယ်ပြောပွဲရရှိပါမလဲပေါ့အဲ့ဒါလိုမျိုးစဉ်းစားဆင်ခြင်ပြီးတော့စိတ်ထဲမှာကောင်းမှုနဲ့ပြည့်စုံအောင်စိတ်ထဲမှာမကောင်းမှုမဖြစ်ရအောင်နော်စိတ်နဲ့ရှောင်ခြင်းပဲစိတ်ထဲမှာတောင်မကောင်းတာမဖြစ်ရအောင်ရှောင်ခြင်းပဲပေါ့ဟုတ်ရလားအေးအဲ့ဒါဆိုလို့ရှင်ပိဋကပေါင်းသူတော်ကောင်းတို့ဒါအာရတိပေါ့နော်မကောင်းမှုမှာစိတ်နဲ့ရှောင်ခြင်းလေဟိုဒါထက်ပိုပြီးတော့ဦးရှင်တို့ပြောရမယ်ဆိုလို့ရှိရင်ဟိုမနောဒုစရိုက်သုံးပါးမဖြစ်အောင်ရှောင်ကျင်တာကိုဒါမကောင်းမှုမှစိတ်ဖြင့်ရှောင်ကျင်တယ်လို့ဆိုရမယ်ပေါ့ဟုတ်လားမနောဒုစရိုက်သုံးပါးဆိုတာက အဘိဇ္ဇာပြဘာဒမိစ္ဆာဒိဋ္ဌိအဘိဇ္ဇာဆိုတာကသူတစ်ပါးပစ္စည်းကိုမတရားလိုချင်တာပြဘာဒဆိုတာကသူတစ်ပါးကိုဆင်းရဲသွားစေချင်တာသူတစ်ပါးကိုဒေါသနဲ့ပြင်းမာပြီးတော့မကောင်းတာတွေဖြစ်စေချင်တာအဲ့ဒါပြဘာဒပေါ့နော်မိစ္ဆာဒိဋ္ဌိဆိုတာကတော့မှားယွင်းတဲ့အယူအဆတွေရှိနေတာအဲ့ဒီတရားသုံးပါးမဖြစ်အောင်မိမိရဲ့စိတ်ထဲမှာအဲ့ဒီသုံးပါးမဖြစ်အောင်ကြိုးစားအထောက်အကူဒါမကောင်းမှုမှစိတ်ဖြင့်ရှောင်ကျဉ်နေပေါ့အဲ့တော့ဦးဇင်းတို့အာရတိအရာတော့ဒီလောက်ပဲနားလည်ကြည့်ရမယ်နော်နောက်ဝိရတိနောက်မကောင်းမှုမှကိုယ်နဲ့နှုတ်နဲ့ရှောင်ကျဉ်နေဆိုတဲ့အပိုင်းရှိလာမကောင်းတာမလုပ်ဖြစ်အောင်လှုပ်ခွင့်ကျုံလာတယ်မလုံဖြစ်အောင်ပြောခွင့်ကျုံလာတယ်မပြောဖြစ်အောင်ဒါစောင့်စည်းရမယ်ထိန်းသိမ်းရမယ်ရှောင်ကျဉ်ရမယ်ဒါဆိုလို့ရှိရင်ဒါမင်္ဂလာရှိတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာဝိရတိအရာဝိရတိတရားက၃ပါးရှိတယ်တဲ့ဒါလေးကိုမှတ်သားစေခြင်းနဲ့နော်ဝိရတိဘယ်နှပါးရှိတယ်ဗျာ၃ပါးရှိတယ်တဲ့အဲ့ဒါကဘာလဲဆိုတော့တံပတ္တဝိရတိတဲ့လွန်ကျူးခွင့်ကြုံလာတဲ့အခါကာလမျိုးမှာမလွန်ကျူးဖြစ်အောင်ထိန်းသိမ်းတာဟုတ်လားလောကကြီးမှာမကောင်းတာလုပ်စရာမကောင်းတာပြောစရာတွေကအခါအားလျော်စွာကြုံတတ်တယ်ဆုံတတ်တယ်မကြုံဘူးလို့မရှိပါဘူးနော်အဲ့လိုလွန်ကျူးခွင့်ကြုံလာရင်မလွန်ကျူးဖြစ်အောင်ထိန်သိမ်းတာဒါကိုတမ္ပဒဝိရတိတဲ့ဟုတ်လားနောက်ပြီးတော့ဦးဇင်းတို့တမာဒါနဝိရတိတဲ့တမာဒါနဝိရတိဆိုတာကဟောသိခါဘုတ်စောက်တည်ပြီးတော့ဟောငါမတတ်ဘူးငါမခိုးဘူးအိမ်တော်ကြီးဖောက်မပြန်ဘူးလင်ညာလဲစားပြီးတော့ငါမပြောဘူးလို့ဟောစောင့်ထိန်ထားလိုက်တယ်သိခါဘုတ်တရားအနေနဲ့ထိန်သိမ်းထားလိုက်တယ်အဲ့ဒါလိုထိန်သိမ်းထားတဲ့အတွက်ကြောင့်ကိုပဲသူကလုံကြုံအောင်ဆောင်စည်းနေတယ်အဲ့ဒါကိုဦးဇင်းတို့တမာဒါနဝိရတိလို့ဆိုတယ်တဲ့နောက်ဦးဇင်းတို့သမုတ်စေတာဝိရတိတဲ့သမုတ်စေတာဝိရတိဆိုတာကဟိုအရိယမဉ္ဇဉ်ကိုရလို့စိတ်ထဲမှာလွန်ကျူးလိုစိတ်ကိုမရှိတော့တဲ့အတွက်ကြောင့်လွန်ကျူးမှုမရှိတော့တာသူကအရိယသူတော်ကောင်းကြီးတို့ရဲ့မကောင်းမှုကရှောင်ကျင်တဲ့အနေအထားတမင်ကြိုးစားအထုတ်စရာဆောင်စည်းစရာအောင့်အေးစရာသူတို့မှာမလိုလွန်ကျူးလိုတဲ့စိတ်ကိုမရှိတော့တာသူကတော့အကောင်ဆုံးပေါ့အဲ့တော့ဦးဇင်းတို့ဝိရတိတရားဘယ်နှပါးရှိတယ်တောမာနော်တံပတ္တဝိရတိလွန်ကျူးခွင့်ကြုံလာရင်မလွန်ကျူးဘူးဟုတ်လားတမာရဏဝိရတိသိခဘုတ်ဆောက်တည်ပြီးတော့စောင့်သီးထတာသမုတ်စေတာဝိရတိအရိယမဉ္ဇဉ်ဖြင့်ကိလေသာကိုပယ်တတ်နိုင်တဲ့အတွက်ကြောင့်လွန်ကျူးလိုစိတ်ကိုမရှိတော့တဲ့အတွက်ကြောင့်မလွန်ကျူးတာဟုတ်လားဒီနေရာမှာဦးဇင်းတို့ကြံ့ခံနေတဲ့မှာတံပတ္တဝိရတိလွန်ကျူးခွင့်ကြုံလာရင်မလွန်ကျူးဘဲနဲ့စောင့်ထိန်နေဆိုတာလေးနဲ့ပတ်သက်ပြီးတော့ဘာကိုပြထားတဲ့အလေးရှိလဲဆိုတော့ဘုရင်တို့တေဟိုခက်ကဟိုစက္ကနလူလင်အကြောင်းကိုသူပြောထားတာရှိတယ်။ဟိုသူတို့ကညီကိုနှစ်ယောက်ရှိတယ်။နော်အဲ့ဒါမိခင်ကြီးမကျမ်းမမာဖြစ်တော့စိစရာကဒီမိခင်ကြီးရဲ့ယောဂပျောက်ချင်တယ်ဆိုလို့ရှိရင်ယုံသားလက်လက်ဆက်ဆက်ရမယ်ဆိုရင်သူကုပေးနိုင်တယ်။ဒါကြောင့်ယုံသားလက်လက်ဆက်ဆက်ရအောင်မင်းတို့ရှာနိုင်မယ်ဆိုရင်တော့မင်းတို့အမိအသက်ရှင်လိမ့်မယ်အဲ့လိုပြောတဲ့အခါကျတော့အကိုကြီးဖြစ်တဲ့လူကသူ့ရဲ့ညီစက္ကနာကိုခိုင်းနေတဲ့သူကယုံသားသွားရှာကြည့်တို့မိခင်ကြီးအသက်ကနေပြီးတော့ကဲရအောင်အဲ့လိုပြောတဲ့အခါကျတော့ညီကကောင်းပြီရှင်ပြီးတော့ယုံရှာထွက်တယ်ပေါ့အဲ့လိုယုံရှာထွက်တဲ့အခါကျတော့ယုံတကောင်ကိုတွေ့တယ်မလုပ်နေတော့ဆိုတော့အဲ့ဒီယုံလေးကစဘာကင်းတဲ့ကနော်စဘက်နှံအနုလေးတွေကိုသူကစားနေတာသူ့စီကူးနဲ့သူပေါ့လေအဲ့ဒါကိုမြင်တော့စက္ကနာကဖမ်းမယ်ဆိုပြီးတော့အဲ့ဒီယုံကိုလိုက်တော့ယုံဆိုတာကအလွန်ကြောက်တတ်တဲ့အမျိုးကြောက်ပြီးတော့တောင်သူကသေးတဲ့သဘောရှိတယ်တချို့ယုံလေးတွေဘာမှမလုပ်ရဘူးကြောက်တာနဲ့သေသွားတာရှိတယ်ဒါဦးဇင်းတို့စီမှာလည်းပဲယုံအလွန်ပေါ်တယ်ဦးဇင်းတို့ရရဒေတာပါနောက်သူကအလွန်ကြောက်တတ်တဲ့အကောင်လေးတွေပါအလွန်လက်သနာစရာကောင်းတယ်အဲ့ဒါယုံကကြောက်တော့ကြောက်အလန့်အနဲ့ပြေးလိုက်တာနှွေတစ်ခုမှညိနေတယ်ညိနေတဲ့အခါကျတော့ဒီယုံကိုဖမ်းမယ်ဆိုတော့ယုံကမျက်လုံးပြူးပြူးနဲ့ကြည့်နေတယ်အဲ့တော့အလွန်တနာသွားတယ်ပေါ့အဲ့တော့ဗာစဉ်းစားမိတုံဆိုတော့စိတ်ထဲမှာဘလို့မှသူမတတ်နိုင်ဘူးဒီတော်ဝါလေးကိုသူ့စိတ်နဲ့သူ့စိတ်ထဲမှာဘလို့မှမတတ်ရဘူးအဲ့ဒါနဲ့စဉ်းစားတယ်ဩငါရဲ့အမေအသက်ရှင်ဖို့အတွက်ဟိုတယောက်အသက်ရှင်ဖို့အတွက်ဒီတူဦးဒီတယောက်ဒီတကောင်ကိုတတ်ရမယ်ဆိုတော့ဒါမတရားဘူးပေါ့အဲ့တော့ငါအမေအသက်သေးခြင်းလည်းသေးမတတ်နိုင်ဘူးငါကတော့ဒီအကောင်လေးရဲ့အသက်ကိုမတတ်နိုင်ဘူးဒီပြင်းနီးနဲ့ပဲငါအမေအသက်ရှင်အောင်ကြံဆောင်တော့မယ်ဒီအကောင်ကိုငါဘလို့မတတ်လို့မရအောင်အဲ့ဒါနဲ့သူကအဲ့ဒီယုံလေးကိုမတတ်ဖက်နဲ့လွတ်ထားခဲ့တယ်လွတ်ထားခဲ့ပြီးတော့ပြန်လာတော့အကိုကြီးဖြစ်တဲ့လူကမင်းယုံသားရခဲ့လားမရခဲ့ဘူးအကျိုးချောင်ပြောပြတယ်ပေါ့ နော်အမေကိုမချစ်လို့တော့မဟုတ်ဒီပြင်းကြီးနဲ့အသက်ရှင်အောင်မဲကြံဆောင်တော့မဲဒီယုံကိုသူဘလို့မှမတတ်နိုင်ဘူးအဲ့ဒါလိုပြောတဲ့အခါကျတော့အကိုကြီးဖြစ်တဲ့လူကဆူတာပေါ့သူ့ကိုဆူတဲ့အခါကျတော့သူကတိုင်းအဲ့လိုဆိုလို့ရှိရင်တစ္ဆာတရားကိုငါအားကိုးမယ်ငါသည်တိတက်တဲ့အရွယ်ကစံပြီးတော့တပန်းသောတတ္တဝါတို့ရဲ့အသက်ကိုသေးစီလိုတဲ့စိတ်နဲ့တခါတရားတခါမှငါမတက်ခဲ့ဘူးပါဘူးအီမန်ကနဲ့တစ္ဆာတကားကြောင့်ငါမိခင်ကြီးအသက်ရှင်ပါသည်ယောဂံပြောက်ပါစေဒါကလည်းပဲသူ့ရဲ့ဟိုတစ္ဆာတရားရဲ့အစွမ်းတတိကဟိုအလွန်မှမှန်ကန်တဲ့အတွက်ကြောင့်အလွန်မှသူကတီလာလည်းပြည့်စုံတဲ့အတွက်ကြောင့်တစ္ဆာကလည်းစွမ်းရတယ်ပေါ့အဲ့ဒီမှာမိခင်ကြီးယောဂံပြောက်တယ်လို့ဆိုတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့သူဟာလွန်ကျူးခွင့်ကြုံလာတယ်ဒီယုံလေးဟာတတ်ဖို့အတွက်သူ့အတွက်တမန်လူတယောက်ဆိုလို့ရှင်တော့ဒါအကြောင်းခိုင်လုံးနေတယ်ပေါ့ဒိဋ္ဌာန်တကောင်ကိုတတ်လို့အမေရဲ့အသက်ရှင်မယ်ဆိုရင်ဒါများသောအားဖြင့်တော့တတ်ကြမှာပါပဲဟုတ်လားသို့သောလွန်ကျူးခွင့်ကျုံနေတဲ့အခါကာလမျိုးမှာသူဟာဒါကိုမလွန်ကျူးဘူးပေါ့အဲ့ဒါကိုဦးဇင်းတို့တံပတ္တဝိရတိနှလုံးခွင့်ကျုံလာတဲ့အခါမှာမလို့ဖြစ်အောင်သူထိန်းနိုင်တယ်ဒါပေသာပေါင်းသူတော်ကောင်တို့အလွန်မှသတိထားစရာတော့ကောင်းပါလေဘဝဆိုတာကဟိုအကြောင်းအမျိုးမျိုးကြောင့်အကုသိုလ်တရားကိုလှုပ်เสียရာအော်မလုံမဖြစ်အနေအထားမျိုးထိတွန့်ပို့တာမျိုးကြောင်းပိတ်မိတာမျိုးလူသားတိုင်းရဲ့ဘဝမှာရှိပါတယ်ကိုယ့်ဘဝမှာမှရှိတယ်လို့တော့မအောင်မင်းနဲ့เนาะเนาะဘာလို့ဆိုလွန်ကျူးเสียရအခွင့်အပေါက်ဆိုတာကဒီနေ့မဟုတ်ဒီနေ့တွေ့ရမှာကြုံရမှာဩကိုယ်စိတ်ထဲမှာတော့ထင်တာပေါ့အာငါမှဒါတွေတွေ့ရလေချင်းငါဒါမလုံလို့မဖြစ်ဘူးငါမိသားစုရင်ငါကျန်မာရေးအမျိုးမျိုးပေါ်လေဟုတ်လားအဲ့ဒါလိုအကြောင်းပြချက်ခိုင်ခိုင်လုံလုံနဲ့မလွန်ကျူးလို့ကိုမဖြစ်တော့ဘူးလို့ထင်ရတော့တဲ့အကြောင်းအရာတွေကလူသားတိုင်းမှာရှိပါတယ်တကယ်တမ်းကဒါပေမဲ့လူတိုင်းလူတိုင်းကတော့ကို့မှာပူပြီးတော့မကောင်းမှုလုပ်เสียရတယ်ကြုံလေသလားလို့စဉ်းစားကြတာရှိဟုတ်လားဒါကြောင့်ပြောချင်တာကဘဝဆိုတာကအလွန်ခက်ခဲတဲ့ပြဿနာတစ်ခုပါမဖြေရှင်းကြရတဲ့ပြဿနာဆိုတော့ဖြေရှင်းတဲ့အခါမှာနီးလန်းမှန်ဖို့လိုတယ်ပေါ့ဟုတ်လားဒုက္ခကိုရှင်းရင်းနဲ့ဒုက္ခကရှင်းမသွားပါဘဲနဲ့ပိုးရှုပ်သွားတဲ့ရှင်းလေးတွေရှိတယ်။လောကကြီးမှာဒီအချက်လေးကိုဦးဇင်းကစဉ်းစားသေးခြင်းနဲ့ပြန်သိလား။ဆိုကြပါစို့ခန္ဓာဝင်ကိုထားရတယ်။နော်ဇာဝေးဇာယေဝေးယေနေယေမိသားစုယေတွေဆိုတာရှိတယ်။ဒါဒုက္ခတွေပါပဲ။အဲ့ဒါတွေကိုဒကာမတို့ဦးဇင်းတို့တွေကနီးမျိုးစုံနဲ့ပြည်လည်အောင်ရှင်းကြရတယ်ပေါ့လူသားတွေက။ဒါလူတွေမှမဟုတ်ပါဘူးသက်ရှိတတ္တဝါမှန်တယ်များကိုယ်ခန္ဓာဝင်အတွက်ရှင်းကြရတာပါ။အဲ့ဒါလို့ရှင်းတဲ့နေရာမှာဟုတ်ရှင်းနီးမဟုတ်တဲ့အတွက်ကြောင့်တချို့ကြတော့ရှင်းကမှပိုရှုပ်သွားတာတွေရှိတယ်။ဒါဘာကိုရည်ရွယ်ပြောတာလဲဆိုတာပေးတဲ့တို့ဒီလောက်မညံ့ပါဘူးဦးစင်ကတော့သိမယ်လို့ထင်ပါတယ်။နော်မကောင်းမှုပြုတ်ပြီးတော့ရှင်းမယ်ဆိုလို့ရှိရင်တည်ငါ့ပြဿနာရှင်းသွားတယ်လို့ညာတော်လည်းပဲကိုယ့်ရဲ့ဘဝတန်တရားတစ်လျှောက်ကိုကြည့်လိုက်မယ်ဆိုရင်ပိုးပြီးတော့ရှုပ်ထွေးသွားတဲ့အကြောင်းရှိတယ်။ရည်ရွယ်ချက်ကတော့အေးဖို့အတွက်ရှင်းဖို့အတွက်လှုပ်လိုက်တာပဲ။ဒါပေမဲ့တကယ်အကျိုးရလဒ်ကတော့ပူလောင်ဖို့ရှုပ်ထွေးဖို့ပဲဖြစ်လာတယ်။ဒါကြောင့်ပေးတဲ့ပေါင်းတော်တခါတည်းရမှာမကောင်းမှုကိုအဲ့ဒီလိုမျိုးသူ့ရဲ့နောက်ဆက်တွဲအကျိုးဆက်တွေကိုမြင်ပြီးတော့တတ်နိုင်တဲ့မြတ်ငါဆင်းရဲခြင်းဆင်းရဲပါစေမချမ်းသာခြင်းလည်းနေပါစေအဲ့ဒီရှင်နီကြီးမျိုးဖြစ်တော့ငါဘဝရဲ့ပြဿနာတွေကိုငါမရှင်းသေးဘူးလို့အဲ့ဒီလိုမျိုးနော်ဒီဓမ္မရဲ့အပေါ်မှာယုံကြည်တဲ့စိတ်ဓမ္မရဲ့အပေါ်ဆိုတာကမကောင်းတာလုံးမိရင်တော့မကောင်းတဲ့အကျိုးရမှာပဲကောင်းတာလုံးရင်တော့ကောင်းတဲ့အကျိုးရမှာပဲဆိုတာကိုပဲနားလည်ထားတယ်ယုံကြည်ထားတယ်ဆိုရင်ဒါဓမ္မရဲ့ပုံမှန်အခြေခံဖြင့်ယုံကြည်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါဦးဇင်းတို့ဘာကိုဦးစားပေးပြီးတော့ပြောနေတာအောင်ဆိုတော့လွန်ကျူးခွင့်ဆိုတာပုထုသင်တဘာဝတွေ့ရမှာပါကြုံရမှာပါနော်လူဝဆိုတာအလွန်ခက်ခဲကြက်တဲတဲ့အနေအထားတစ်ခုပါဟုတ်လားအဲ့ဒါလို့တွေ့လာပြီဆိုရင်လွန်ကျူးမိသွားပြီဆိုရင်တော့ကိုညံ့တာပဲဟုတ်လားမလွန်ကျူးဖြစ်ဘူးဆိုရင်တော့ကိုတော်တာပဲဟုတ်လားဒါပေမဲ့လူတွေကတော့အကြောင်းအမျိုးမျိုးကြောင့်ဆိုပြီးတော့ကိုကိုကိုတော့လှုပ်လိုက်တယ်ဆိုရင်လေတရားတယ်လို့ထင်ကြတာပဲအဲ့ဒါကအလွန်ဆိုးတယ်လို့ထင်ပါတယ်သဘောပေါက်လားဦးဇင်းပြောတာကိုအေးလှုပ်တော့လှုပ်လိုက်တယ်ဒါငါမဟုတ်တာပဲလို့ခံယူချက်ရှိတယ်မှန်မှန်ကန်ကန်သိတယ်ဆိုရင်နည်းနည်းတော်သေးတယ်လို့ထင်တယ်ဟိုဦးဇင်းတို့ဓမ္မပဒမှာဟောထားတာလေးတစ်ခုရေးတယ်ကိုမိုက်တာကိုမိုက်တယ်လို့သိရင်ဒါပညာရှိလို့ခေါ်လို့ရသေးတယ်တဲ့ကိုမိုက်တာကိုမိုက်တယ်လို့မသိဘူးဆိုရင်အဲ့ဒါကမှတကယ်လူမိုင်းလို့မြတ်စွာဘုရားဟောထားတာရှိဒါကြောင့်လွန်ကျူးခွင့်ကြုံလာတဲ့အခါမှာအော်လွန်ကျူးမိသွားတယ်ဆိုရင်ဒါငညံ့တာပဲနောက်တစ်ချိန်ဒါမျိုးမဖြစ်เสียရဘူးဆိုတဲ့စိတ်မျိုးမွေးနိုင်ရင်မကောင်းဘူးလား ကိုမရှောင်နိုင်တာကိုပဲဟာဒါကရှောင်လို့မဖြစ်ဘူးလောကကြီးမှာဒီလိုရှောင်နေလို့ဘယ်ရမှာတော့ဒါကမလုလို့မဖြစ်ဘူးလုတဲ့လုထိုက်လို့လုလိုက်တဲ့သဘောမျိုးတက်ရောက်အောင်ခံယူချက်တွေကမှားယွင်းပဲဆိုရင်တော့ဒါတော်တော်ဆိုးတာပဲလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ရှင်းကမှပူရှုပ်သွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်လားဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့ဝန်ရေးဆိုတာဖြည့်ရှင်းကြမှာပါမိသားစုအရေးတွေဆိုတာရှင်းကြရမှာပါမတရားသဖြင့်ရှင်းမိပြီဆိုရင်တော့ရှင်းတယ်လို့ထင်ရညာတော့လည်းပဲပူပြီးတော့ရှုပ်လာစရာအကြောင်းတွေရှိတယ်။အေးသွားတယ်လို့ထင်ရညာတော့လည်းပဲပူပြီးတော့ပူလောင်စရာအကြောင်းတွေရှိတယ်။ဒါကြောင့်လွန်ကျူးခွင့်ကြုံလာရင်မလွန်ကျူးဖြစ်အောင်အထုတ်နိုင်မယ်ဆိုရင်အဲ့ဒါပါတော့မင်္ဂလာတရားနော်တမ္ပတဝိရတိဟုတ်လား။နောက်ပြီးတော့ဥစဉ်တို့တမာဒါနာဝိရတိသိခါဘုဆောက်တည်ပြီးတော့ဆောင်စည်းတဲ့သဘောမလွန်ကျူးဖြစ်အောင်ကြိုးစားအထုတ်တဲ့သဘောဒါကလည်းပဲပိဋကပေါင်းသူတော်ကောင်းတို့အကျိုးကျေးဇူးများတာပါပဲဟိုကိုကတီလာကိုအလေးပေးပြီးတော့မနဲ့လင်းလာပြီဆိုရင်ငါဘာတီလာလေးဆောက်တည်မယ်ပေါ့ဘုရားရှိမဆောက်တည်ပြီးရင်ငါဘုရားရှိမဆောက်တည်ထားတာဒါကြောင့်လွန်ကျူးစရာကျုံးလာရင်ငါလွန်ကျူးလို့မဖြစ်ဘူးဆိုတဲ့အတွေ့အမျိုးလေးရှိဖို့မလိုဘူးလားလို့လေအဲ့ဒါကိုလည်းဦးဇင်းတို့ကျမ်းဂန်တွေထဲမှာဘာကိုတက်တည်ထုတ်ပြထားတုံးဆိုတော့ဒီခါတုန်းကဟိုတကကြီးတယောက်နော်သူကတော်တဲ့ကိုထင်းကုတ်သွားကနေမှာဟိုဆရာတော်တပါးစီကနေပြီးတော့အဲ့ဒီဆရာတော်ကလည်းယဟန္တာမထေလို့ဆိုတယ်ဒီဟိုခက်ကမို့လေအဲ့ဒါသူကငါးဘသီလဆောက်တည်သွားတယ်သူအလွန်ကြည်ညိုတဲ့ဆရာတော်ကြီးဖုန်းတော်ကြီးပေါ့အဲ့ဒါအဲ့ဒီသီလဆောက်ငါးဘသီလဆောက်တည်ပြီးတော့သူလဲထွန်တယ်အဲ့ဒါလိုလဲထွန်သွားရင်းနဲ့နွားပြောက်သွားတဲ့အခါကျတော့သူနွားလိုက်ရှာတယ်တော်တဲ့ကိုနွားလိုက်ရှာတယ်အဲ့လိုလိုက်ရှာရင်းနဲ့ဟိုသဘကြီးတော်တော်ကြီးတဲ့သဘကြီးမွေတဲ့ကောင်ကသူ့ကိုညှို့တယ်ပေါ့သူ့ကိုမျိုးမယ်ဆိုပြီးတော့တော်တယ်မှာအဲ့တော့သူကဟာငါ့ကိုသဘကြီးကတော့ညှို့နေပြီသူလည်းသွားလို့မရတဲ့အနေထားပေါ့အဲ့ဒါနဲ့သူ့ကိုတဖြည်းဖြည်းနဲ့လာပြီးတော့ပတ်တယ်တဲ့သဘကြီးကပတ်တဲ့အခါကျတော့သူ့လက်ထက်မှာလည်းဓာတ်ကပါတယ်အဲ့ဒါနဲ့ဒီသဘကြီးရဲ့ကောင်းကိုသူဖြတ်မယ်ဆိုပြီးတော့ဓာတ်ကိုထုတ်ပြီးတော့သူယွယ်တယ်ပေါ့အဲ့ဒီလိုထုတ်လိုက်တဲ့အခါဩငါအလွန်ကြည်ညိုတဲ့ငါအလွန်မြတ်နိုးတဲ့နမထေမြတ်ကြီးစီကနေပြီးတော့ငါသီလဆောက်တည်ခဲ့တာအဲ့ဒီသိခါဘုကိုငါဖြစ်လို့မတင်တော်ဘူးလို့သူအဲ့လိုစဉ်းစားပြီးတော့စိတ်ကိုပြန်ပြီးတော့ချုပ်ထီးထားလိုက်ပြန်နေတယ်။အမွေးကတူးပြီးတော့ပတ်လာတော့ဟာမဖြစ်ချေဘူး။ငါကောင်းဖြစ်မှာပဲဖြစ်မယ်။ကို့အသက်နဲ့သူ့အသက်နဲ့ဒီနေရာမှာလူလာတယ်တုံတန်ယုံကတော့မလွယ်ပါဘူး။ဟုတ်လား။အဲ့ဒီလိုစဉ်းစားတော့သူကဘာကိုပဲသူကလက်ဆုပ်လက်ကင်ပြုတ်ထားတော့ဆိုတော့ငါအလွန်ကြည်ညိုတဲ့မထေစီကငါဆောက်တည်ခဲ့တဲ့ဒီသိခါဘုကိုငါချုပ်ဖြတ်လို့မဖြစ်ဘူး။ဒါကိုပဲသူကလက်ဆုပ်လက်ကင်ပြုတ်ပြီးတော့၃ချိန်၃ကဖြတ်မယ်မဖြတ်ဘူးအချီအချာဖြစ်နေတာ။နောက်ပြီးတော့သူဘလို့စဉ်းစားတော့ဆိုတော့ဟောဒီဒါလက်ထဲရှိနေငါဖြတ်မိသွားပြန်လိုက်မယ်အဲ့ဒါဆိုမဖြစ်ဘူးဆိုပြီးတော့အဲ့ဒီဒါကိုဝေးရကိုလွှင့်ပလိုက်တဲ့။နိုင်သွားတဲ့အတိတ်ပဲပေါ့။အဲ့လိုလဲလွှင့်ပြလိုက်ရောဒီတီလာရဲ့တကောသူ့ရဲ့စိတ်ဓာတ်ရဲ့အစွမ်းပေါ့။နောက်မွေကလည်းပဲအဖြေရစ်ထားတဲ့အဖြေကိုရှော့ပြီးတော့တော်တဲ့ကိုဝင်သွားတယ်လို့ဆိုအဲ့ဒါလေးကိုဦးရင်တို့တက်တည်ပြထားတာရှိတယ်ပေါ့အဲ့ဒါမျိုးကိုကြတော့အဲ့ဒါသိခါဘုတ်ဆောက်တည်ထားတဲ့အတွက်ကြောင့်ရှောင်ကျင်တဲ့သဘောဟုတ်လားဒီနေ့မှဦးရင်တို့ပေးသားပေါင်းတော်တော်ကောင်းတို့ဟိုဒီအကြောင်းအရာလေးလို့ဟိုကိုကရှောင်လိုက်လို့အစသာရရာတရသေးအဆင်ပြေမယ်လို့တော့တွတ်လို့တော့မရဘူးနော်အဒီမွေကိုမတက်လို့မွေကငါ့ကိုတေချာပေါက်လွှတ်မှာပဲလို့ပြောလို့တော့လည်းမရဘူးဒီနေ့မှသူကသူ့ကိုမွေလွတ်သွားခြင်းရဲ့အကြောင်းကလည်းသူ့ရဲ့ဆုံးဖြတ်ချက်ဘလောက်ခိုင်မာတယ်လဲဆိုတာကအလွန်မှအံ့ဩစရာမကောင်းဘူးလား။အေးအဲ့ဒီအစွမ်းတတ္တိမျိုးလည်းရှိဖို့လိုတာပေါ့။ဟုတ်ရဲ့လား။သူကဓာတ်ကိုလွှတ်ပစ်လိုက်နေတယ်ဆိုတော့သူ့အသက်ကိုသူကစွန့်လိုက်တာပါပဲ။မစိုးနိုင်ဘူးလား။စိုးနိုင်တယ်။ဒါကြောင့်သိခါဖို့အတွက်နဲ့အသက်ကိုစွန့်ပြီးတော့တောင်သူကထိမ့်သိမ့်သွားတဲ့သဘော၊ရှောင်ကျင်သွားတဲ့သဘောပေါ့။ဒါကအလွန်အံ့ဩစရာကောင်းတဲ့သူ့ရဲ့စိတ်ဓာတ်ရဲ့အရည်အသွေးပေါ့။လူသားမနေမှရှိဖို့တော့သိပြီးတော့မလွယ်ဘူးပေါ့။အေးဒါမျိုးကိုဦးဇင်းတို့တံပတ္တာအဲတမာဒါနာဝိရတိလို့ဆိုရတဲ့ဒီနေမှာဦးဇင်းတို့ဒီဝိရတိသုံးပါးထဲမှာဟိုအကြစရာအကောင်ဆုံးဝိရတိကတော့တမုတ်စေတာဝိရတိပဲတမုတ်စေတာဝိရတိဆိုတာကအရိယာဖြစ်သွားလို့လွန်ကျူးလူစိတ်ကိုမရှိတော့တဲ့အတွက်ကြောင့်လွန်မလွန်ကျူးတော့တဲ့သဘောဟုတ်လားဆိုရမှာဆိုဦးဇင်းတို့တောတပံဖြစ်သွားတယ်ဆိုလို့ရှိရင်ဒုဝတ္တကာယဒိဋ္ဌိဆိုတဲ့ငါးဆွဲနဲ့ကျုံမတန်တရားဝိရှိကိစ္စကိုအမြင့်ပြတ်ပယ်တဲ့အတွက်ကြောင့်မလို့ငါဒီဟူသောအကြောင်းကြောင့်ငါဥစ္စာတွေဒီဟူသောအကြောင်းကြောင့်ငါဘာတီလဖောက်ဖြတ်တယ်ဆိုတာသူ့မှာမရှိတော့ဘူးဟုတ်လားအသက်နဲ့သူကလဲနိုင်တယ်ဘာအကြောင်းပြန့်ချက်ကြောင့်မှငါဘာတီလကိုသူဟာမလွန်ကျူးတော့ဘူးဒီအနေအထားမျိုးကတော့သူက အရိယာဖြစ်မှရတဲ့စွမ်းရည်တတ္တိပေါ့နော်ဒါကြောင့်ပေးတဲ့ဘောင်းတော်ကောင်းတို့အာရတိဝိရတိပါပါမကောင်းမှုမှစိတ်နဲ့ရှောင်ကျင်တယ်နှုတ်နဲ့ကိုယ်နဲ့ရှောင်ကျင်တယ်ဒါဆိုရင်ကံသုံးပါးကပြည့်စုံသွားပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ကာယကံဝစီကံမနောကံအဲ့လိုရှောင်ကျင်နိုင်မယ်ဆိုရင်ရှောင်ကျင်နိုင်တယ်လို့မင်္ဂလာရှိတယ်မင်္ဂလာရှိရင်မင်္ဂလာရှိသလောက်ကြည်ပွားမယ်ချမ်းသာမယ်တိုတက်မယ်လောကီချမ်းသာမှတစ်ဆင့်လောကုတ္တရာချမ်းသာထိမရနိုင်ဘူးလားဗျာရနိုင်တယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာဒီမင်္ဂလာတရားနဲ့ဘာကြောင့်တတ္တဝါတွေကမပြည့်စုံကြတာတော့ဒီအာရတိဝိရတိပါပါဆိုတဲ့မင်္ဂလာတရားနဲ့ဘာကြောင့်မပြည့်စုံတာလဲတချို့ဘာကြောင့်ပြည့်စုံတာလဲအကြောင်းတရားရှိတယ်အဲ့ဒီအကြောင်းတရားကဘာတော့ဆိုတော့ဟိရိဩတ္တပရှိခြင်းမရှိခြင်းပဲဟိရိဩတ္တပရှိရင်အာရတိဝိရတိမင်္ဂလာပြည့်စုံတယ်ဟိရိဩတ္တပမရှိရင်အာရတိဝိရတိမင်္ဂလာမပြည့်စုံဘူးဟိရိဩတ္တပဆိုတာကပေးတဲ့တို့အလုံးနာရင်ပြီးသားပါတည်ပြီးသားပါဟိရိဆိုတာကမကောင်းမှုပြုရမှာရှက်တာဟုတ်လားဩတ္တပဆိုတာကမကောင်းမှုပြုရမှာကိုကြောက်တာနော်မကောင်းမှုလုပ်ရခြင်းတည်ဒါရှက်เสียရလို့မှန်မှန်ကန်ကန်နားလည်ပြီးတော့ဟိုမစင်လူးတာတဲ့ပုဂ္ဂိုလ်ဟာလူရားသူရားတဲ့မသွားခြင်းမူရှက်တယ်ဆိုတဲ့သဘောမျိုးနောက်ဒါကိုယွန့်ရှာတယ်ဆက်ဆုပ်တယ်ပေါ့ဟုတ်လားအေးနောက်ပြီးတော့ဥစဉ်တို့ဩတ္တပဆိုတာကမကောင်းမှုရဲ့အကျိုးပေးဟာကြောက်မွတ်ဖွယ်ရာရှိတယ်ဆိုးဝါးလွန့်လှတယ်လို့နားလည်ပြီးတော့မကောင်းမှုကိုမထီရဲဘူးသူ့ကိုဟိုမလွန်ကျူးရဲဘူးမလှုပ်ရဲဘူးပေါ့အဲ့ဒါဘာလို့ဆိုတော့ဩတ္တပအဲ့ဒီဟိုတ္တဣတိဩတ္တပရှိရင်ရှိသလောက်အာရတိဝိရတိမင်္ဂလာပြည့်စုံမယ်ဟိတိဩတ္တပမရှိရင်မရှိသလောက်အာရတိဝိရတိမင်္ဂလာမပြည့်စုံဒါကြောင့်ဘေးသာပေါင်းတော်ကောင်းတို့အရှက်အကြောက်ရှိကြဖို့အရေးကြီးတာပေါ့အရှက်အကြောက်ရှိဖို့ဆိုတာကလည်းပဲအတိညာဉ်ရှိဖို့ဆိုတာကပို့ပြီးတော့အရေးကြီးသွားပြန်တယ်။ရှက်เสียလို့တိမှကြောက်เสียလို့တိမှရှက်တဲ့သဘောကြောက်တဲ့သဘောဆိုတာဖြစ်တာ။ရှက်เสียလို့ခံယူခြင်းမထားဘူး။ကြောက်เสียလို့ဒါကိုပဲပဲနဲ့နဲ့ကိုကြေကြေပြန့်ပြန့်မတိဘူးဆိုရင်ရှက်တဲ့ကြောက်တဲ့သဘောရှိနိုင်မှာမလား။အရှိနိုင်ဘူး။ဒါကြောင့်ပေးသောပေါင်းသူတော်ကောင်းတို့အာရတိဝိရတိမင်္ဂလာပြည့်စုံဖို့အတွက်အရှက်အကြောက်ရှိဖို့လိုပါတယ်။အရှက်အကြောက်ရှိဖို့အတွက်အတိညာဉ်ကြီးမားဖို့လိုပါတယ်။ဟုတ်လားအေးဒီကနေ့ညဦးဇင်းတို့မင်္ဂလာတရားသုံးပါပြောပါနော်အေးဘယ်နှပါးရှိပြီတော့တပါးပဲရှိသေးတယ်ဟုတ်လားတပါးပဲရှိသေးတယ်သုံးပါးဆိုတော့ပြီးကျင်တော့တာလားမသိဘူးဟမ်နော်အာရတိဝိရတိမင်္ဂလာတပါးပဲရှိသေးတယ်အေးပြီးတော့ဗာမင်္ဂလာတော့မစ္ဆပါဏာစာတန်ယမနော်အေးမစ္ဆပါဏာဒေရက်ကိုတောက်သုံးခြင်းမရောတန်ယမောစာအကျဉ်းဆောင်စည်းခြင်းနဲ့နော်အရက်သေးတာကိုမတော့စားပဲနဲ့ရှောင်ကျင်တာဒီနေ့မှဥစဉ်တို့မစ္ဆအရာနော်ရင်မူးစီတဲ့အရာအလုံးကိုဒါမစ္ဆအရာယူရမယ်ပေါ့အတူယုတ်အချင်းချုပ်အဖြစ်နော်ဥစဉ်တို့အမျိုးမျိုးကိုစိန်ပြီးတော့ဒါကိုကြိုးချက်ပြီးတော့ပေါင်းခံပြီးတော့ဒါအရက်ဆိုပြီးတော့တချို့ဖန်တီးကြတာရှိတချို့ကြတော့လည်းပဲတဆေးတို့ဘာတို့ထည့်ပြီးတော့နော်တော်သူညာအိတ်တိတ်ထားလိုက်တဲ့အခါမှာတော်သူဟိုပြင်းလာပြီးတော့နော်ထန်းရီတို့ဒဏိရီတို့လိုဟာမျိုးဒါကောမရှိဘူးလားရှိတယ်အင်းအကျိုးသွားကတော့လူကိုမူရစ်စေတယ်ထုံထိုင်းစေတယ်သူတက်ကြွစေတယ်အမားတွေကိုဖြစ်စေတယ်နော်တချို့ဆိုလို့ရှိရင်အလွန်မှဆွဲလန်းစေပြီးတော့ကျမရေးကိုအဆိုးဝါးဝါးထိခိုက်ပြီးတော့နောက်ဆုံးအသက်ပါဆုံးရှုံးသွားသည့်အထိနော်ဆိုးကျိုးတွေရှိတာမရှိဘူးလားရှိတယ်ဒါကြောင့်မြတ်စွာဘုရားကမင်္ဂလာရှိခြင်းတယ်ဆိုလို့ရှိရင်ဒီဒေသနာမှာဟိုနှစ်ခွမြောက်ပြောထားတယ်နော်ပါရှိရမလို့အရက်သေးတာမူရစေဝါကိုရှောင်ခြင်းရမယ်ဒီနေ့မှာဦးဇင်းတို့ဒီအရက်သေးတာဆိုတာလေးနဲ့ပတ်သက်ပြီးတော့ဘေးတပေါင်းသူတော်ကောင်းတို့အလွန်မှပြောเสียရကောင်းပါလေဒီအရက်နဲ့ပတ်သက်ပြီးတော့ဟိုတရားတစ်ပုဒ်လောက်ပဲပဲနဲ့နဲ့ဟောเสียရတော့ကောင်းတယ်အောင်းဆိုအခုခေတ်ကနေရာတိုင်းမှာအဲ့ဒီကြော်ညာတွေရှိတယ်ဘလောက်ဝေးလံခေါင်တည်တဲ့နေရာပဲဖြစ်ဖြစ်အဲ့ဒါကြီးတွေရှိတယ်ဗျာတော်တော်တော့ဦးဇင်းကနေရာအနှံ့ခုတော်တော်များများရောက်တယ်ဘလောက်ခေါင်းတဲ့နေရာမဖြစ်ဗမာစာဗမာစကားမရှိတဲ့နေရာမှာတော့အဲ့ဒါကြီးတွေကတော့ရှိနေတယ်ဟုတ်လားဟောလောဘဒေါသအလွန်ထူပြောတဲ့ခေတ်ဆိုတော့ဒါကိုရှေ့ရကမှကြောက်ရကမှလည်းသိပြီးတော့မသိတော့ပါဘူးမသိတဲ့အတွက်ကြောင့်ဟောဒါကယဉ်ကျေးမှုတရားအနေနဲ့တော်တော်ကိုမိုက်မိုက်ကန်းကန်းဒီယဉ်ကျေးမှုကထွန်းကားနေတယ်လို့ဆိုရမယ်နော်ဟောကဘာနဲ့ချီပြီးတော့ပြောမယ်ဆိုရင်တချို့ကဒါတွေဟာမကောင်းဘူးလို့ကျမယေရှုတော်ရံတိလာကြတယ်နားလည်လာကြတယ်အဲ့တော့ဒီမှာတော့အဲ့လိုမဟုတ်အလွန်ဆိုးဆိုးဝါးဝါနော်တောက်တုံးနေကြတာမရှိဘူးလားရှိတယ်ဒါအလွန်မှဆိုးဝါးတဲ့ကိစ္စပါတကယ်တမ်းကတော့ဘယ်ရှုတော့ကကြည့် အလွန်မှထိခိုက်နစ်နာနိုင်တဲ့ကိစ္စကြီးတစ်ခုအလွန်မှသတိထားပြီးတော့ဟိုအရေးကြီးကံတွေဖြည့်ရှင်းတဲ့နဲ့ပြဿနာတည့်ရလို့တောင်ဥစဉ်ကတော့ထင်တယ်ဟုတ်လားအေးဒါကြောင့်ဒီအရေးနဲ့ပတ်သက်ပြီးတော့ပြောစရာတွေကအများကြီးရှိတယ်ဥစဉ်တို့ကျမ်းဂန်တွေထဲမှာအရေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာအများကြီးရှိတယ်အရေးဟာဘယ်ကစပြီးတော့ဖြစ်ပေါ်လာတယ်သူ့ရဲ့တမိုင်းကြောင့်သူ့ရဲ့ဆိုးကျိုးတွေဟာဘာတွေရှိတယ်နော်ကိုချင်းသီလဘလို့မှအတိုးအလျှော့လုပ်လို့မရတယ်ကိုချင်းသီလ၅ပါးထဲမှာဒီအရက်သေးတာမတော့ရဘူးဆိုတာထည့်ထားတယ်။ဟုတ်လား။ဟိုဗုဒ္ဓဘာသာဝင်လို့အမိခံထားတော်လည်းပဲဒီအရက်သေးတာကိုအယူအမှုတောက်သုံးကြတဲ့လူတွေမရှိဘူးလား။ရှိတယ်။ဟိုအခုဆိုလို့ရှိရင်ဝန်ထဲစရာကောင်းပါတယ်။အမျိုးသမီးတွေတောင်းတောက်နေကြတယ်လို့ကြားရတယ်ပေါ့နော်။ဘီယာဆိုပြီးတော့ဒါကသူကတောက်ကြတာ။ပြီးတော့ကိုပဲဒီပြဿနာတွေကိုကိုယ်လည်းရှင်းရတာပါ။ဟုတ်တယ်လို့လို့ထင်ပြီးတော့တချို့လည်းလုံကြတာပေါ့လေ။ဟုတ်လားအများကလုတ်တဲ့အခါကျတော့ကိုကိုတိုင်းကိုပိုင်ကိုပိုင်ညာနဲ့စီစစ်တဲ့အနေထားမရှိတော့ဘဲနဲ့เนาะဒါအများလုတ်တာနဲ့တချို့လုတ်ကြတာရှိတယ်စမ်းကြည့်ရင်လည်းပေါ့တချို့လူငယ်လေးတွေကြတော့လေဟုတ်လားဒါကြောင့်လူကြီးတွေကလည်းပဲဒါကိုဟိုအလွန်ကြီးမားတဲ့အပြစ်တရားအနေနဲ့နားလည်အောင်ပြောပေးဖို့လိုတာပေါ့เนาะအေးအဲ့တော့ဦးချင်းတို့ဒီနေရာမှာကျန်ကန်ထဲမှာဒီအရင်နဲ့ပတ်သက်ပြီးတော့ဟိုမြတ်စွာဘုရားဟောထားတဲ့เนาะတေရက်တောက်သုံးခြင်းရဲ့အပြစ်ဆိုတာလေးရှိတယ်အဲ့ဒါလေးကိုဦးဇင်ကကြံတည်ရင်မှဆိုလို့ဒီမှာစာလေးရေးလာတယ်။နော်အဲ့ဒါလေးကိုပြောချင်ပါတယ်။ဥစ္စာဆုံးပါခိုက်ရန်ပွားခဲ့။နာများခြင်းကြောင့်မကောင်းတဲ့တဲ့တွင်းအင်္ဂါလံပညာဉဏ်လေးအာနဲ့အောင်ပြုဤ၆ခုတောက်မှုသေးရည်ဖြစ်တဲ့။ဒါဦးဇင်တို့တပြေးခံဆိုလို့ကြီးရေးခဲ့တဲ့ပေကြီးနေတရားသစ်ဆိုတာရှိတယ်။ဦးဇင်အခုမင်္ဂလာတရားတော်ကိုအဲ့ဒီဆိုလို့ကြီးရဲ့အဲ့ဒီပေတိနေတရားသစ်ကိုကြောရိုးပြုတ်ပြီးတော့ပြောတာပါ။အလုံးကိုကောင်းပါတယ်မင်္ဂလာတရားရဲ့အဖွင့်ကိုပြောတဲ့နေရာမှာတူတူတိတိနဲ့ထိထိမိမိစုံအောင်စဉ်းစားစရာအများကြီးဖြစ်အောင်ရေးသားတော်မူတတ်တယ်ပေါ့ဆရာဘုရားကြီးကဟုတ်လားအဲ့ဒီမှာဆရာကြီးကဗာရေးထားတယ်ဆိုတော့ဒီအရက်သေးတာနဲ့ပတ်သက်ပြီးတော့အပြစ်၆မျိုးသူကျမ်းဂန်နဲ့အညီထုတ်ပြန်ထားတယ်ဥစ္စာဆုံးပါတဲ့နော်အရက်တော့လို့ရှိရင်ဥစ္စာပစ္စည်းမြန်မြန်ဆန်ဆန်ကုန်ဆုံးသွားနိုင်တယ်ဘောဆိုအရက်သမားဆိုတာကလောင်းကစားဖက်တယ်အပြောအပါတွေဖက်လာတယ်တဖြည်းဖြည်းနဲ့မေ့လျော့မှုတွေများတယ်ဉာဏ်ပညာတွေထုံတိုင်းတယ်အမျိုးမျိုးသောအကြောင်းတရားတွေကိုစုစည်းလိုက်တဲ့အခါမှာပထမအဖြစ်ကဘာလဲဆိုတော့ဥစ္စာပစ္စည်းမြန်မြန်ဆုံးမသွားနိုင်တယ်ဟုတ်ရဲ့လားအေးဥစ္စာပစ္စည်းတိုးတက်ကြောင်းကြီးပွားကြောင်းတွေကိုလည်းသူနားလည်ဖို့မလွယ်ဘူးပေါ့ဟိုဦးရှင်တို့ဇတ်တော်တွေထဲမှာတခုရှိတယ်လေဥစ္စာပစ္စည်းဆုံးမနိုင်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဟိုဘုရားလောင်းကအလွန်အကျင့်ကောင်းတော့သေးတဲ့အခါကျတော့တရားမင်းဖြစ်တယ်ပေါ့ဘုရားလောင်းတထေကြီးကသေတော့တရားဖြစ်တယ်အင်းတမေသူ့ရဲ့သားကတော့ဘုရားလောင်းသေသွားတဲ့ကစပြီးတော့အယက်သမားလုံးလုံးဖြစ်သွားတယ်ပစ္စည်းဥစ္စာတွေကလည်းအလွန်ပေါ်တာဆိုတော့စီပွားရေးဘာမှစိတ်မဝင်တာပဲနဲ့ဒီအတော့စာပြောပါပြီးတော့နေတာနဲ့ပဲဘုရားလောင်းတထေကြီးထားခဲ့တဲ့ပစ္စည်းဥစ္စာတွေအကုန်လုံးကုန်တယ်အဲ့ဒါဘုရားလောင်းတရားမင်းကဒီသားကိုဟောတရားဖြစ်တာတော့သူကတန်ရောစင်မကုန်ဘူးလို့ပြောရမယ်အဲ့ဒါနဲ့သူ့သားကိုကြည်တော့ဟာငါသားတော်တော်ဆင်းရဲနေတယ်။အဲ့ဒါနဲ့သူကဘာလုပ်တုံဆိုတော့ကိုထင်းပြပြီးတော့သူ့ရဲ့သားကိုအိုးလေးတစ်လုံးပေးတယ်ပေးတယ်လို့သိရနော်။အဲ့ဒီအိုးထဲမှာသူလိုတာကိုနှိုက်ယူလို့ရတယ်။လိုတရအိုးပေါ့။နှစ်တို့ရဲ့တကိုးနဲ့ဖန်တီးပြီးတော့ပေးတယ်။အဲ့ဒါသူ့သားကချမ်းသာသွားတယ်။အဲ့ဒါရဲ့သေးသားကတော့သူကတောက်တာပဲအဲ့ဒီအိုးရတယ်။အဲ့တော့ပေါင်းသင်းတွေကဝိုင်းဝိုင်းလေပြီးတော့ဒီအိုးလေးတွေကကြိုက်တာနှိုက်ယူလို့ရတာပေါ့။အဲ့ဒါဒီနေ့တော့အဲ့ဒီအိုးလေးတွေကပဲသူအရက်တွေထုတ်ပြီးတော့ယူပြီးတော့တောက်ပုံရတယ်လို့ဦးဇင်းထင်တယ်ဟုတ်လားငါတို့ကအရက်တော့ထွက်ချင်မှထွက်မှပေါ့လေအဲ့ဒီတွေကငွေတွေပါလေထွက်လာမယ်ပေါ့ဟုတ်လားပြီးရင်သူကအရက်ကိုဖန်တီးမှာပေါ့အဲ့ဒါတောက်ပြီးတော့ဘာလုပ်တုံဆိုတော့မိတ်ဆွေပေါင်းသင်းတွေနဲ့ကကြခုံညာရင်းနဲ့အဲ့ဒီအိုးလေးကိုမြှောက်မြှောက်ပြီးတော့ကရံနဲ့အိုးကကွဲသွားတယ်နော်ပြီးတော့ဆင်းရဲမြဲပဲဆင်းရဲပြီးတော့ကိုးကွယ်ရမယ်တည်ဆုံးနေဆိုပြီးတော့ဒါအရက်နဲ့ပတ်သက်ပြီးတော့ဒါကောင်းတဲ့ပေါ်တာလူတိုင်းလည်းကြားဖို့ပါလေဟုတ်လားအဲ့တော့တရားမင်းကလိုတရအိုပေးတာတော့မှအရှက်သမားဟာထိမ့်သိမ့်မှုမလွယ်ဘူး။ဒါကြောင့်ဥစ္စာပစ္စည်းနွမ်းပါသွားနိုင်တယ်ဆိုတာအလွန်တရာမှထင်ရှားတယ်ပေါ့အရဲ့ရဲ့အပြစ်ဟုတ်လား။ပြီးတော့ဦးဇင်းတို့ခိုက်ရန်ပွားခဲ့တဲ့ရန်အလွန်များတယ်တဲ့အရဲ့တောက်လို့ရှိရင်။ဘာလို့အရဲ့မူးနေတဲ့အချိန်ဟာသူကအမနာတမ်းပြောရမယ်ဆိုရင်တော့ယူနေတဲ့အချိန်နဲ့သိမထူဘူး။ဟုတ်လားအဲ့တော့ဦးဇင်းတို့ယူတဲ့လူဟာသူ့စိတ်ထဲထင်တယ်လို့ပတ်ဝန်းကျင်ကိုသူပြောချင်ရင်ပြောမှာပဲလှုပ်ချင်ရင်လှုပ်မှာပဲအဲလှုပ်ချင်ရင်လှုပ်မယ်ပြောချင်ရင်ပြောမယ်ဆိုရင်တော့ကျန်တဲ့လူတွေကအယူဆိုရင်တော့တီးခံပဲခွန့်လွတ်မယ်ညာတော်အဖြစ်ဒါပေမဲ့အမှုသမားကိုတော့တီးခံခွန့်လွတ်မှာမ အဲ့ဒီတော့ဘာဖြစ်တုံဆိုတော့ကျန်တဲ့လူကလည်းတိမခံတော့ပြန်ပြီးတော့ပြောမယ်ဆိုမယ်ရိုက်မယ်နဲ့မယ်နောက်ဆုံးရံများပြီးတော့ရာဇဝမှုလွန်ကျူးတာတွေစေယုံစေကရောက်လာတာတွေအချုပ်တွေထောင်တွေကြားလာတွေမရှိဘူးလားရှိတယ်မှုခင်းနေပါလေကြည်လိုက်လေနော်အမှုတော်တော်ကြောက်စရာကောင်းတဲ့အမှုမကြောက်မနာတာတွေအမှုတွေကများသောအားဖြင့်ဒီရက်ကိုအခြေခံပြီးတော့ဖြစ်တာတွေပဲများတယ် เนาะဒါကြောင့်ဒီအရက်ကိုလူတွေဟာဘာကြောင့်မကြောက်ကြတယ်လဲဆိုတာစဉ်းစားလို့တောင်မရเนาะခုတော့ပေါ်ပေါ်တင်တင်ကြီးကိုပဲဒါပေးတဲ့ဘောင်တူတော်ကောင်တို့ထွန်းကားနေတယ်လို့ဆိုကြပါစို့တော်တော်ဝန်းနေစရာမကောင်းဘူးလားအေးဒီကိစ္စဟုတ်လားအေးဒါကြောင့်ခိုက်ရံပွားခဲ့တဲ့အယံများတွေပေါ့အရက်တောက်တာများလို့ရှိရင်နောက်ပြီးတော့ဦးဇင်းတို့နာဖြားခြင်းကြောင့်အရက်သေးတာဟာယောဂထူခြင်းယောဂများခြင်းအကြောင်းပဲ ဒါဆေးပညာအရာလည်းပဲဘယ်လိုမှညင်းလို့မရ။တော့အရက်တောက်လို့ရှိရင်တော့အမျိုးမျိုးယောဂရှာမှာပဲ။ဒါတောင်းကြံကြံပန်းပန်းတချို့ဟာနည်းနည်းတောက်ရင်တော့ဆေးပြေဝါးပြေဆိုပြောကြတာရှိ။နော်ဆေးပြေဝါးပြေတဲ့။ကြံကြံပန်းပန်းဒါမယူသားတာလို့ဦးဇင်းထင်တယ်။နော်ကိုတောက်တာတောက်ချင်ရင်တောက်ပေါ့။ဆေးပြေဝါးပြေဆိုတော့သူတောက်ချင်လို့မဟုတ်ဘူး။ဆေးပြေဝါးပြေဆေးဖြစ်လို့ဝါးပြေလို့တောက်ရတယ်ဆိုတော့အ ောက်ပြီးရင်ပိဒါပေါင်းတူတော်ကောင်တို့ရက်ဖို့ဆိုတာတိတ်မလွယ်။ဘယ်သူမှစတောက်တော့ချင်းအယတမားကြီးလုံလုံဖြစ်သွားတာမဟုတ်ဘူး။ဟုတ်တယ်မဟုတ်လား။တဖြည်းဖြည်းနဲ့ဒါအယတမားဖြစ်ရတာ။အစတုန်းကရက်ကိုကိုကတောက်တယ်။နောက်ရက်ကရက်ကိုတောက်တယ်။နောက်ရက်ကလူကိုတောက်တယ်ဆိုတဲ့ဇာတ်ရည်လေပိဒါတို့ကြားဘူးကြမယ်ထင်ပါတယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကဟိုလောကကြီးမှာမယောင်ရင်းနိုင်တဲ့မတင်းတိမ်နေတဲ့အရာ၃ခုရှိရဲ့တဲ့မယောင်ရင်းမတင်းတိမ်နေတဲ့အရာ၃ခုရှိသေးတယ်အဲ့ဒါဘာတုန်းဆိုတော့တစ်အချက်အိတ်ဆက်ချင်းအိတ်ချင်းကိုလူတွေကမယောင်ရဲဘူးနော်နှစ်အချက်အရက်သေးတာတောက်စားခြင်းမယောင်ရဲနိုင်ဘူးသုံးအချက်မေထုံမှုမယောင်ရဲဘူးတဲ့နော်ဒါကြောင့်ဘေးသာပေါင်းတရားတို့အရက်ဆိုတာမယောင်ရဲပဲနဲ့ပဲတောက်ပြီးတော့တည်သွားကြတာတချို့ဒီအရက်ကြောင့်တည်ရတယ်ဆိုတာလည်းတည်တယ်ဒါပေမဲ့တည်ကနေမှအဲ့ဒီအရက်နဲ့ပဲတည်သွားတယ်သူတို့စိတ်မနာနိုင်ဘူးဟုတ်လားဒါကြောင့်အလွန်မှကြောက်မွက်ဖွယ်ရကောင်းတယ်အမျိုးမျိုးသောယောဂါတွေကိုဖြစ်စေတယ်ဒါအကျေချက်တွင်ပြီးတော့နားလည်ကြဖို့တော့လိုတာပေါ့နော်အဲ့တော့ဦးဇင်းတို့ဥစ္စာဆုံးမခိုက်ရန်ပွားခဲ့နာများခြင်းကြောင့်မကောင်းတဲ့တင်ဟောအရက်တည်တာတောက်စားတယ်ဆိုရင်တည်င်းမကောင်းကိုယ့်ရဲ့နာမည်ဆိုးထွက်တယ်အရက်ကြောင့်အမှားအမျိုးမျိုးကိုပြုမိပြီးတော့အမှားအမျိုးမျိုးကြောင့်တည်င်းမကောင်းတာတွေအမျိုးမျိုးထွက်တယ်ဘလောက်ထိပဝန်းကျင်မှာကိုယ့်ရဲ့မကောင်းတဲ့တည်င်းဟာဟိုဆူဆူဝါးဝါးထွက်လဲဆိုရင်ကိုယ့်တင်မကဘူးကိုသားသမီးပါညနာမှလာဖြစ်ရတယ်အရသမားသားသမီးဆိုကောင်းနေသလားမကောင်းဟုတ်ရလားဒါကြောင့်စဉ်းစားနေရတယ်အများကြီးရှိတယ်နောက်ဒီအရသောင်းလို့ရှိရင်ဒါပေမဲ့အများစုကလုံနေတာဆိုတော့ဒါကိုပဲရှိရမှမသိကြောက်ရမှမသိပြီးရင်တော့ကိုဖြစ်ရင်တော့ကိုပဲခံရတာပါဟုတ်တယ်မဟုတ်လားအေးဒါကြောင့်အရက်ရဲ့အပြစ်တွေကိုအဲ့ဒါလို့နားလည်ကြဖို့လိုတာပေါ့ဟုတ်ရလားပြီးတော့ဦးဇင်းတို့ဟိုမကောင်းတဲ့ရင်တွင်းအင်ကလန့်တွင်းအင်ကလန့်ဆိုတာကအရှက်အကြောက်မရှိတာဖုံးထားအပ်တဲ့အရာတွေကိုလှစ်ဟပြီးတော့ပြရမှာဝင်မလဲဘူးပေါ့နော်အရက်သမားဟာဟိုအမှုသမားဟာအယူနဲ့တူတယ်ဆိုတော့သူကဘာမှရှေ့ရကောင်ကြောက်ရကောင်မသိဘူးအဲ့ဒီအချိန်မှာသူကဟိရိဥတ္တပကဘလာဖြစ်နေတဲ့တကြောင်ခန္ဓာကိုယ်ဘလာဖြစ်နေလဲသူကကိစ္စမရှိဘူးဟုတ်လားဦးဇင်းတို့ဒီနေရာမှာအရှက်ကြောင့်မရှိဘူးဆိုတာနဲ့ပတ်သက်ပြီးတော့ဟိုမြတ်စွာဘုရားလက်ထက်ကအရက်နဲ့ပတ်သက်ပြီးတော့အလွန်ထင်ရှားတဲ့အဖြစ်အပျက်တစ်ခုဖြစ်ခဲ့တာကိုမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒါကိုအလွန်လဲအပြောများပါတယ်။အဲ့ဒါကဘာတုံးဆိုတော့ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကရှင်သာဂတဆိုတာရှိတယ်။သူကအလွန်တကူကြီးတယ်။နော်လောကီဇန်အပင်ငင်ရတယ်ပေါ့။အရိယာတော့မဖြစ်သေးဘူး။အလွန်လဲပဲအနေထိုင်ကောင်းတယ်ပေါ့။အဲ့တော့ဒီနေ့တော့ဟိုရွာတရွာကိုသွားတော့အဲ့ဒီရွာမှာနဂါးတကောင်နှိမ့်ဆက်တာရှိတယ်လို့ဆိုတယ်။အဲ့ဒီနဂါးကိုအဲ့ဒီရှင်သာဂတကသူ့ရဲ့တကူအစွမ်းနဲ့နှိမ့်နှင်းနိုင်တယ်လို့ဆိုတယ်။သူ့ကြောင့်အဲ့ဒီနဂါးဟာရင်ကျေးသွားတယ်။လူတွေဒုက္ခမရောက်တော့ဘူး။အဲ့တော့လူတွေကရှင်သာဂတကိုအလွန်မှအထင်ကြီးသွားတယ်၊လေးစားသွားတယ်၊တူတူပြောရရင်ကြည်ညိုသွားတယ်ပေါ့။အဲ့တော့လူတွေကဒီရှင်ကိုကြည်ညိုတဲ့အတွက်ကြောင့်ဘာလှူရမလဲ၊ဘာကတ်ရမလဲစဉ်းစားကြတာ။စဉ်းစားတဲ့အခါကျတော့ဟာဆွန်းလိုပါတော့ဆိုတာကတော့အမြင်နဲ့ရနေတာ။ပြောရည်တွေပါတယ်ဆိုတာလည်းပဲမရှာဘူးအဲ့ဒီတော့အလွန်မှချုံမြင်နေအလွန်မှစိတ်နှလုံးကိုရစ်မှုစေတဲ့ ဒီသေးကြီးကိုကတ်ရရင်တော့တော်တော်ကောင်းမှာပဲစေရနာကတော့ကောင်းတာလေးကနေစတာပဲဒါပေမဲ့ပညာမပါပဲဖြစ်နေတယ်ဟုတ်လားစေရနာကတော့ကောင်းတယ်ကောင်းစေခြင်းလို့အကောင်းဆုံးကိုသူတို့စီထဲမှာအကောင်းဆုံးထင်တာကိုလှူတာဟုတ်လားအဲ့ဒါဘာတုံးဆိုတော့ဒီအရက်ကိုသူတို့တွေးတယ်အဲ့ဒါနဲ့လှူချလိုက်တယ်လှူတော့ဒီအရက်မတော့ရလို့အဲ့ဒီတုန်းကပြညက်ချက်ကလည်းမထုတ်ရသေးမထုတ်ရတော့အဲ့ဒါအိမ်နိုင်လူလူကအဲ့ဒီအသေးအရက်ကိုကကြတာလို့ဆိုတယ်အဲ့တော့သူနင်းနေတော့တယ်ဟိုအိမ်ကြတော့နင်းနေတော့နင်းနေတော့ပြီးတော့ရွာပေါက်ရွာထွက်တော့သူလဲသွားရောသွားကုန်မသွားနိုင်တော့အဲ့ဒါရွာထွက်မှလဲနေတော့လားသင်္ကန်းကြီးဖျို့ဖျဲနဲ့အရင်မူးပြီးတော့လဲနေတာအဲ့ဒါနဲ့ရဟန်းတော်တွေကတွေ့တော့ဟာတော်တော်မသိမ့်တော်တဲ့ကိစ္စပဲဆိုပြီးတော့ရှင်သာဂတအလွန်တကူကြီးတဲ့မထေရနော်အဲ့ဒါကိုအကုန်လုံးပွေ့ချီပြီးတော့မြတ်စွာဘုရားရှိခိုးကိုတည်သွားကြတယ်ကိုရောက်တဲ့အခါကျတော့မြတ်စွာဘုရားရှိခိုးချတယ်။အာသူကမူးနေပြီဘုရားမလည်းမသိတော့ဘာမှမသိတော့ဘူး။အဲ့ဒီအချိန်မှာရဟန်းတွေကမြတ်စွာဘုရားရှိရာကိုခေါင်းကလေးလှည့်ပြီးတော့ချတယ်ဟုတ်။အဲ့ဒါသူကမြတ်စွာဘုရားရှိတဲ့နေရာကိုပြန်လှည့်ပြီးတော့ခြေပေးတယ်တဲ့။သူကဘုရားလို့လည်းမသိတော့ဘူးအဲ့ဒီအချိန်မှာ။အဲ့တော့မြတ်စွာဘုရားကရဟန်းတွေကိုချက်သားတို့ဒီအမှုကိုတည်တည်ချာချာကြည်ကြ။အသေးရဲ့ဟာဘလောက်အစွမ်းတတ္တိရှိတယ်လဲဆိုတာ။နော်နဂါးကိုတောင်မှနှိမ့်နေနိုင်တယ်အစွမ်းတတ္တိရှိတယ်ရှင်သာဂတအခုချိန်မှာရေမွေကိုတောင်နှိမ့်နေနိုင်မှုမလွယ်ဘူးသူ့ကိုယ်သူတောင်မရက်တည်နိုင်တော့ဘူးအရှက်ဆိုတာလည်းသူ့မှာမရှိတော့ဘူးအကြောက်ဆိုတာလည်းသူ့မှာမရှိတော့ဘူးလူတယောက်လူကိုဖြစ်သွားတာဒါကြောင့်တချို့တော်တော်ဝမ်းနေကြကောင်းတယ်တချို့တကာကြီးတွေပေါ့နော်ဒါဒီမှာတော့ရက်တောက်တာကတကာကြီးတွေပဲများတာပေါ့နော်အေးပင်ကိုစိတ်ထက်တချို့တော်တော်ကောင်းတယ်အလွန်လက်သဘောကောင်းတယ်အလွန်လည်းပဲမျက်နှိုးစရာကောင်းနေပေါ့ဒါပေမဲ့အရက်တောက်လိုက်တာနဲ့တပြိုင်တည်းတည်းစောစောကလူမဟုတ်တော့အဲ့လိုပြောင်းလဲသွားတဲ့လူတွေအများကြီးမရှိဘူးလားဟာတချို့ကြတော့လည်းပဲငြိမ်ငြိမ်ဆိုင်ဆိုင်နဲ့နေတဲ့လူလည်းရှာရှာပါပါတော့ရှိပါတယ်ရှာရှာပါပါဆိုတဲ့အတိုင်းတကယ်ရှာရှာပါပါပါများသောအားဖြင့်တော့ဒီအရေးဝေသွားလို့ရှိရင်သွေးဆိုးသွားတာပြောင်းလဲသွားတာမကောင်းသွားတဲ့လူတွေကြီးများပါတယ်ဟုတ်ရဲ့လားအေးဒါကြောင့်ပေးသက်ပေါင်းတော်တို့ဘာမှအရှက်အကြောက်မရှိတော့ဘဲနဲ့ဖြစ်ချင်တယ်လို့ဖြစ်ပြီးတော့အစင်အတန်းရှိတဲ့လူဟာအစင်အတန်းမရှိတဲ့လူအဖြစ်ကိုထိုးကြံသွားတယ်ပေါ့ဒီအချိန်မှာဟုတ်လားဒါကြောင့်အရက်တောင်းရင်မင်္ဂလာကတော့ဘယ်လိုမှမရှိတော့ဘူးနော်ဒါကြောင့်တောင်းမှမင်္ဂလာရှိမယ်ဆိုတဲ့အတိတ်ပဲဟုတ်ရလားအေးဥစ္စာဆုံးမခိုက်ရံပွားခဲ့နာများခြင်းအကြောင်းမကောင်းတဲ့တွင်းအင်္ဂါလံပညာဉာဏ်လဲအာနဲအောင်ပြုတဲ့6ခုမြောက်ဉာဏ်ပညာကိုအာနဲစေတယ်အရက်တောင်းပါများလို့ရှိတယ်ဒီနေ့မှာဦးရှင်တို့ဉာဏ်ပညာဆိုတာကတတိပညာနဲ့ကင်းပြီးတော့ဖြစ်ရုံထုံးတာမရှိဘူးတဲ့ဒါလေးတိတိကျကျမှတ်နော်ဉာဏ်ပညာဆိုတာတတိတို့တင်ညာတို့နဲ့တွဲပြီးတော့ဖြစ်တယ်အမှတ်တင်ညာမှတ်သားဘူးထားတယ်ပေါ့အဲ့ဒီပဲရှိတာလေးတွေကိုဟုတ်လားအဲ့တော့အကောင်အရက်တောက်ထားတယ်ဆိုရင်တတိဆိုတာမရှိတော့ဘူးတင်ညာဆိုတာမရှိတော့ဘူးဒါကြောင့်ပညာဆိုတာအဲ့ဒီအချိန်မှာဝေလာဝေးပဲဘလောက်ပဲဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အရင်မူးနေတဲ့အချိန်မှာတော့မရှိတော့နောက်တော့တဖြည်းဖြည်းနဲ့ဒီအရက်ရဲ့နှိမ့်ဆက်မှုတန်ကြောင့်ရုပ်ပိုင်းဆိုင်ရာတော့အဖွဲ့အစည်းတွေလည်းပြည့်စည်ကောင်းတာလေးတွေပြည့်စည်ဟုတ်လားဉာဏ်ပညာတဖြည်းဖြည်းနဲ့နေပြီးတော့အလွန်ထုံထိုင်းနဲ့နော်အလွန်မှညံ့ဖျင်းနဲ့လူတယောက်ဖြစ်ကိုရောက်သွားလိမ့်မယ်နော်ဉာဏ်ပညာအလွန်နေသွားလိမ့်မယ်ဒီနေ့မှာဦးရှင်တို့လှုပ်တဲ့မလှုပ်တဲ့ပြောတဲ့မပြောတဲ့နော်ဝေဖန်ပိုင်းခြားနိုင်တဲ့စိတ်သူတို့မှမရှိတော့မလှုပ်တဲ့နာကိုလှုပ်တဲ့နဲ့လို့ထင်ချင်းတယ်မယ်လုံးတင်တာကိုမလုံးတင်ဘူးလို့လည်းထင်ကျင်ထင်ပဲတကယ့်ကိုခရောင်ချောက်ချားနဲ့အကုံလုံးစောက်ထိုးမိုးမျောဖြစ်ချင်တယ်လို့ဖြစ်မှာတော်တော်အံ့ဩစရာကောင်းအောင်စွန်းနဲ့အစွမ်းတတိပေါ့ဆိုးတဲ့ဘက်မှာဟုတ်လားအေးအဲ့တော့ဦးစင်းတို့ဒီနေရာမှာဟိုရှင်သာရိပုတ္တရာရဲ့အလောင်းဟိုသူတခုသောဘဝတုန်းကဟိုရှင်ဘရင်ဖြစ်တယ်အဲ့ဒါသူကဇတ်တော်တခုထဲမှာသူ့အကြောင်းကိုသူပြောပြတာနော်အဲ့ဒီဘဝတုန်းကသူကအရက်တိတ်ကြိုက်တယ်လို့ဆိုတယ်အဲ့ဒီရှင်မင်းကစိတ်သဘောထားတော့အလွန်ကောင်းတယ်အဲ့တော့ဒီနေ့တော့သူပွဲတော်တင်မယ်ပေါ့သူပွဲတော်တင်မယ်ဆိုတော့အသားဟင်းမပါအသားဟင်းပေါ့သူအသားဟင်းလဲကြိုက်တယ်အဲ့တော့အသားဟင်းမပါတဲ့အခါကျတော့အသားဟင်းဘယ်မှာလဲလို့မေးတော့အသားဟင်းကမပါဘူးဒီနေ့ဥပုံနေမို့လို့အသားမရှိဘူးပေါ့အဲ့ဒီအချိန်မှာသူကအရက်ကမူးနေပြီအဲ့တော့စိတ်ဆိုးမှန်ဆိုးနေအသားမရှိဘူး gain အဲ့လိုဆိုရင်အသားဝေစရာမလိုအောင်ရော့ဓာတ်ကိုချက်ဆိုပြီးတော့သူ့ရဲ့ပေါင်ပေါ်မှာနော်စောစောတုန်းကမိဖုရားကြီးတွေကတောင်းပြီးတော့သူချော့မြူနေတဲ့သူ့သားလေးရှိတယ်။လာသားလေးပဲရှိပါသေးတယ်။အဲ့ဒီသားလေးကိုလေဘင်းကိုလိန်ချိုးပြီးတော့အောက်ကိုတခါတည်းပြစ်ချလိုက်တယ်။နော်ပလင်ဘောကနေပြီးအဲ့ဒါကိုချက်ခဲ့လို့ခိုင်းတော့ဘင်းရဲ့အမိန့်ဆိုတော့စဖူမှုကလည်း မချက်ပဲမနေရဲဘူးအဲ့ဒီနိဒာယေလေးကိုတုံးတက်ပြီးတော့မြန်မြန်ဆန်းဆန်းချက်လာတယ်ချက်လာပြီးတော့သူ့ကိုလမ်းဆက်တာတယ်ဆက်တာတော့သူကမူးနေတာဆိုတော့ဘာမှမသိဘူးအဲ့ဒီသားရဲ့အသားနဲ့ပဲသူထမင်းစားပစ်တယ်အရက်ကလည်းဘေးမှာရှိတယ်အကုန်စားပစ်လိုက်တယ်အဲ့ဒါသူအမူးပြေအိတ်အိတ်ပြောသွားတယ်ပေါ့အိယာတို့တော့အမူးပြေအမူးပြေလာတော့ gain ငါရဲ့သားတော်လေးကိုခေါ်ခဲ့သူချော့မြုံမယ်ပေါ့အဲ့ဒီကြတော့မှမိဖုရားကြီးကမျက်ရည်ဆက်လဲနေဘီရင်ကိုရှောက်ရတယ်အဲ့ဒီသားတော်ဟာအရှင်မင်းရဲကိုယ်တိုင်တက်ပြီးတော့သူ့ရဲ့သားကိုအရှင်မင်းရဲကိုယ်တိုင်စားခဲ့ပြီးသူဘလို့မှအမှတ်မရအောင်အဲ့ဒီမှာရေတီတီသူ့စိတ်ထဲမှာဒါတွေကအိမ်မက်လို့လို့ဘာလို့လို့ဖြစ်လာလို့အလွန်မှစိတ်နာသွားတယ်ဒီအရက်ကိုနော်အဲ့ဒါရှင်သာရိပုတ္တရာအလောင်းပဲအဲ့ဒါဒီအချိန်ကစပြီးတော့ယဟန္တာဖြစ်တည်အထိဘောတန်တရာကလွတ်တည်အထိဒီလောက်ဆိုးတဲ့အရက်ကိုမတောက်တဲ့ကိုဖြစ်ပြရစေလို့သူတန်ဋိဌာန်ချတယ်လို့ဆိုတယ်ဒါအလွန်စိတ်နာသွားတယ်ပြင်လို့မရတဲ့အမှားတစ်ခုကိုလွန်ကျူမိသွားတယ်ဒါကြောင့်ပိဋကပေါင်းသူတော်ကတို့တချို့ဆက်ဆံပါပါအဖေအမေတတ်တည်အထိမိုက်မဲကြတဲ့ပြဿနာတွေရှိတယ်အဲ့ဒါများသောအားဖြင့်အရင်မူးပြီးတော့ဖြစ်တာနော်ဒါကြောင့်ဒီအရက်တောက်လိုက်လို့ရှိရင်လှုပ်တဲ့မလှုပ်တဲ့ဆိုတာကိုအလွန်အမင်းကိုပဲဉာဏ်ပညာနဲ့သွားတဲ့အကျော့မသိနိုင်တဲ့အတွက်ကြောင့်စူးစူးဝါးဝါးမလှုပ်တဲ့တာကိုလည်းလှုပ်ချင်လုံမိသွားပဲပြီးရင်အဲ့ဒီအမားရဲ့ဒဏ်ကိုကိုခံရမယ်အဲ့ဒီအမားကကြီးရင်ကြီးသလောက်ကိုခံရတာကလည်းကြီးကြီးမားမားဖြစ်လိမ့်မယ်ဟုတ်ရလားအေးဒါကြောင့်ဦးဇင်းတို့အရင်နဲ့ပတ်သက်ပြီးတော့နော်ယတနာဘုံခေတ်ကသင်္ကစားစလိုကြီးပြောတာရှိတယ်ဟောတချို့ကကက်ကက်တက်တက်ပြောတာရှိတယ်ဘောင်ဒုစရိုက်တရား၁၀ပါးထဲမှာအရင်မတော့ရဘူးဆိုတာကမပါဘူးစီစီကြည့်လိုက်ပါသလားမပါဘူး။ကာယဒုစရိုက်၃ပါးတည်းလည်းအရက်ကမပါဘူး။ဝစီဒုစရိုက်၄ပါးတည်းလည်းအရက်ကမပါဘူး။မနောဒုစရိုက်တည်းလည်းမပါဘူး။အဲ့ဒီတော့အရက်တော့လို့ဒုစရိုက်မှုပြုခြင်းဟာမရောက်ဘူး။နည်းနည်းဆိုရင်တော့အရက်ဟာတောက်ကောင်းတယ်လို့ချိုးပြောတာတောင်ရှိလာတယ်။ဟုတ်လား။အဲ့ဒီတော့ဘောင်းဆိုဟောအရက်တော့လို့သိပ်ပြဿနာမရှိပါဘူး။ကိုယ့်ဟာကိုယ်တတားနေလို့ရှိရင်ဘယ်သူမှလည်းထိခိုက်တာမဟုတ်ဘူးလို့ပြောကြတာပေါ့လေ။အမှန်ကတော့အကြီးအကျယ်ထိခိုက်တယ်။အဲ့ဒါကဘာလို့ဆိုတော့သူရဲ့ဉာဏ်ပညာအစွမ်းအစတွေကိုအကုန်ဖျက်ဆီးတာပြီးရင်သူကကောင်းတာဖြစ်ဖို့တော်တော်မလွယ်ဟုတ်ရလားအေးအဲ့တော့ရေရှည်ကိုကြည့်မယ်ဆိုရင်ဒီရက်ဟာအလွန်ကြောက်ရွံ့ကောင်းတယ်အဲ့တော့စတော်ကြီးဟာအဲ့ဒီအရက်တောက်တင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့အရက်နဲ့ပတ်သက်ပြီးတော့သူကဥပမာလေးတစ်ခုပေးတယ်ပေါ့အဲ့စတော်ကြီးကသူကစကားပြောအလွန်ကျွမ်းကျင်တယ်ပြောလိုက်ရင်သူကဥပမာလေးနဲ့ထင်ရှားအောင်ပြောတတ်တဲ့သူ့မှာပညာရှိတယ်ဘာပြောတော့ဆိုတော့သူကတို့ရွာမှာတဲ့ဟောနှချံပိုင်တဲ့တကကြီးတယောက်ရှိတယ်။နွားတွေအများကြီးရှိတယ်ပေါ့။အဲ့ဒီနွားတွေထဲမှာဟိုဂျိုးတောင်လေးဆိုတဲ့နွားပါတယ်။အဲ့ဒီနွားလေးကတော်တော်ဆိုးတယ်။အဲ့တော့သူကအဲ့ဒီနွားတွေကိုပိုင်တဲ့နှချံပိုင်ရှင်ကနွားတွေညနေခင်းသိမ့်ပြီဆိုလို့ရှင်နွားကြောင်တဲ့လူတွေဟေးဂျိုးတောင်လေးကိုဂယူဆိုင်သူဒါအမြဲတမ်းပြောတယ်။ဂျိုးတောင်လေးကိုဂယူဆိုင်။ဘာလို့ဆို तू ကနေလျှောက်ပြီးတော့မှွေလိုက်လို့ရှင်ကျင်တဲ့နွားတွေကအကုန်မငြိမ်ပြီးတော့အကုန်ဒုက္ခရောက်တာ။အဲဒီမလို့ဒီဂျိုတောင်လေးကိုဂယူဆိုင်လို့ဆိုအဲနွားပိုင်ရှင်ကအမြဲတမ်းပြောတယ်။ तू ကတော့သိပြီတော့မကြည့်ဘူး။ဒါပေမဲ့ तू ကဟိုနွားကိုလိုက်စားဒီနွားလိုက်စားအကုန်ဝေယုံသုံးကားဖြစ်ပြီးတော့အကုန်လုံးချံတစ်ချံလုံးဒုက္ခရောက်တယ်။ဒါကြောင့်ဂျိုတောင်လေးကိုဂယူဆိုင်လို့ပြောတာလေ။အဲ့ဒါလိုပဲအရက်ဒေသာတောက်စားတယ်ဆိုတာဂျိုတောင်လေးနဲ့တူတယ်ပေါ့ဆိုလိုကြီးက။သူ့ကိုလွန်ကျူးမိသွားပြီ။သူ့တောက်စားမိပြီဆိုရင်ကျန်တဲ့အကုသို့ဖြစ်เสียအကုန်လုံးကိုဖွင့်ပေးထားတယ်လို့ပဲတဲ့။ဟုတ်လား။အဲ့ဒီအရက်တေသာဝင်သွားပြီဆိုရင်တတ်ဖို့လည်းဝင်မလဲခိုးဖို့လည်းဝင်မလဲအကုသိုလ်ကြံတာဘာပြုတ်ဖို့မှသူ့မှာဝင်လေးတယ်ဆိုတာမရှိဘူးဘောတော့လှုပ်တဲ့မလှုပ်တဲ့သူ့မှာချင့်ချိန်နေတဲ့ဆွမ်းအားအလွန်နေသွားပြီအလူလို့မှဒကာဓမ္မတို့ဦးဇင်းတို့ပုထုဇဉ်တွေဟာဉာဏ်ပညာတုံးရတယ်ကြားတယ်ချင့်ချိန်မှုအစွမ်းနေရတယ်ကြားတယ်သူကဝင်လာပြီဆိုရင်ပို့ပြီးတော့မဆိုးပြီဘူးလားဆိုးလာတယ်အဲ့ဒီမှာအမျိုးမျိုးမဖြစ်တင်တာတွေဖြစ်ပြီးတော့မရောက်တဲ့ဒုက္ခတွေရောက်ရတယ်ဟုတ်ရလားဒါကြောင့်ဉာဏ်ပညာကိုအားနည်းစေတဲ့ဒီအရက်သေးတာအလုံးမသတိထားစရာမကောင်းဘူးလားအေးဒါပေမဲ့လို့လူတွေဟာကိုကြိုက်ချင်းတည်းဟူသောအကြောင်းကြောင့်တခြားသောအကြောင်းတွေကိုပြပြီးတော့အမျိုးမျိုးတောက်ကြတာတော့ရှိတော့တချို့ကြောင့်လည်းစီးပွားရေးအာဒါကလေးပါမှလုပ်ငန်းကံကံကပြောလို့ဆိုလို့ဝန်ဆန်းတာအမျိုးမျိုးပြကြတာပေါ့အကြောင်းကတော့အကြောင်းပြတာကတော့အကြောင်းပြတာပါပဲဟုတ်လားကိုကတောက်ချင်ရင်တောက်ချင်တဲ့ဘက်ကအကြောင်းပြမယ်ပေါ့တကယ်လို့မတော့ချင်ဘူးရှောင်ကျင်နေဆိုရင်လည်းရှောင်ကျင်တဲ့ဘက်ကအကြောင်းပြမယ်ဆိုရင်ကပြလို့မရဘူးလားရတာပေါ့ပို့လို့တောင်းပြလို့ရသေးတယ်ဒါပေမဲ့အဲ့ဒီအကြောင်းကြတော့မပြဘူးဘာလို့မပြတာတော့ကိုကတောက်ချင်နေတာဟုတ်တယ်မဟုတ်လားတောက်ချင်နေတော့တောက်တဲ့ဘက်ကနေအကြောင်းပြတယ် အကယ်၍မတောင့်ချင်ဘူးဆိုရင်တော့မတောင့်တဲ့ဘက်ကအကြောင်းပြမှာပါအမှန်ကမတောင့်တဲ့ဘက်ကအကြောင်းပြမယ်ဆိုရင်ပူပြီးတော့မများဘူးလားနောက်တောင့်တဲ့ဘက်ကအကြောင်းပြချက်ကဘာမှမခိုင်လည်းဘူးခဏလေးချီဖြည့်ပြလို့ရတယ်တကယ်တမ်းကဟုတ်တယ်မဟုတ်လားအေးဒါကြောင့်ပြည့်တဲ့ဘောင်သူတော်ကောင်းတို့နော်အကြောင်းပြချက်တွေနဲ့အရက်တွေသာကိုဆက်ပြီးတော့တောက်စားနေမယ်ဆိုလို့ရှိရင်ကြီးပွားကြောင်တုတ်တဲ့ကြောင်မင်္ဂလာတရားကင်းကွာပြီးတော့နော်ရှင်ရဲကြောင်ဆုတ်ယုတ်ကြောင်နောက်မတိုးတဲ့ကြောင်အမျိုးမျိုးနော်မပြေလေကြောင်းနေဖြစ်ပြီးတော့ဆင်းရဲဒုက္ခတွေပဲခြားခြားလဲကြမှာပဲဟုတ်လားဒါကြောင့်မြတ်စွာဘုရားကအယက်သေးတာမတောက်စားခြင်းသည်မင်္ဂလာလို့ဟောဟုတ်ရလားအေးဦးဇင်းတို့နောက်ထပ်မင်္ဂလာတစ်ပါးကြံသေးလို့ဒီလောက်နဲ့ရရမှာနော်ခုနှစ်ပါးရှိသွားပြီတော့နှစ်ပါးရှိသွားပြီအရတိဝိရတိပါပါမကောင်းမှုမှကိုနှုတ်စိတ်တို့ဖြင့်ရှောင်ကျင်ခြင်းမိဇ္ဇပါဏာသတ္တယံမောအယက်သေးတာတောက်စားခြင်းမှာရှောင်ကျင်ခြင်းခုနောက်ဦးဇင်းတို့မင်္ဂလာကဘာလဲဆိုတော့ဓမ္မေတုကုသိုလ်တရားတို့၌ယောအပမာဒောစအကျင့်မမိတ်မလျော့ခြင်းဆိုတဲ့အပမာဒတရားတဲ့တတိတရားပေါ့နော်အပမာဒတရားနဲ့နေမယ်ဆိုလို့ရှိရင်မင်္ဂလာရှိမယ်ဒီနေရာမှာအပမာဒဆိုတာဘာလို့ဆိုတော့မမိတ်မလျော့ခြင်းတတိတရားပါပဲဘာဒီကိုမမိတ်တာတော့ဆိုတော့ဒီမှာတော့ဓာတ်ရိုက်ပြောထားတယ်ကုသိုလ်ကောင်းမှုတွေကိုမမိရဘူးတဲ့နော်ကုသိုလ်ကောင်းမှုကိုမမိခြင်းဆိုတဲ့တတိတရားရှိရအဲ့ဒီတတိရှိရင်ဒါမင်္ဂလာပဲဒီနေ့မှာဦးဇင်းတို့ဒီအပမာဒဆိုတဲ့တတိနဲ့ပတ်သက်ပြီးတော့ဟောလောကုတ္တရာဓမ္မနယ်ပယ်ရှုထောင့်ကကြည့်ရင်သာအရေးတကြီးလိုအပ်တာမဟုတ်။နော်လောကီနယ်ပယ်လောကရှုထောင့်ကကြည့်ရင်လည်းပဲဒီမမိတ်မလျော့ခြင်းဆိုတဲ့အပမာဒတရားအလွန်တရာမှအရေးတကြီးလိုအပ်တယ်ဆိုတာထင်ရှားတယ်ပေါ့။ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ဆိုကြပါစို့။နော်လောကီတိုးတက်တဲ့ကြီးပွားတဲ့ချမ်းသာတဲ့အဆင်ပြေတယ်ဆိုတဲ့လူတွေဟာများသောအားဖြင့်သူတို့ရဲ့အလုပ်ကိုသူတို့စိတ်ပါဝင်စားစွာဒီဇိုင်းမမတ်မမိတ်မလျော့ကြိုးစားကြတယ်အထောက်ကြတယ်။ဟုတ်လား။အပမာဒတရားရှိတယ်သူတို့မှာဟုတ်လားအာမကြည်ပွားဘူးမချမ်းသာဘူးများသောအဖြစ်အဆင်မပြေဘူးဆင်းရဲတယ်နောင်မတယ်ဆိုရင်များသောအဖြစ်ကတော့ကိုယ့်ရဲ့အလုပ်ကိုဒီဇိုင်းမမမလုပ်ဘူးပြင်းရည်တယ်မေ့လျော့တယ်ဟုတ်လားဒါကိုအလုပ်လို့တိတ်ပြီးတော့မထင်ဘူးပြီးတော့အပြင်းပြေအလုပ်တွေနော်အပြောအပါအလုပ်တွေဒါတွေကိုပဲအလုပ်ကြီးလုပ်ပြီးတော့မေ့မေ့လျော့လျော့ပေါ့ပေါ့ဆာဆာနေကြတာများတယ်အဲ့ဒါဆိုလို့ရှိရင်လောကီလိုလည်းကြည်ပွားဖို့ချမ်းသာဖို့ဆိုတာမမြင်နိုင်ဟုတ်ရဲ့လားအေးဒါကြောင့်ပြည့်တော်ပေါင်းတော်ပေါင်းတို့လောကုတ္တရာနယ်ပယ်ကကြည့်ရင်သာအပမာဒဟာတန်ဖိုးရှိတာမဟုတ်လောကီနယ်ပယ်ကကြည့်ရင်လည်းတန်ဖိုးရှိတာပဲကိုလို့ရမယ့်အလုပ်လေးကိုမမေ့ဖို့မလိုဘူးလားလိုတယ်နော်မမေ့ဖို့လိုတယ်ဟိုးဦးဇင်းတို့ဓမ္မပဒမှာဟောထားတဲ့ကာထာလေးတစ်ပုဒ်ရှိတယ်အပမတ်သောပမတ်တေသူတုတ်တေသူဘဟုဇာကရောအပလတ်သောအပလတ်တံဝတေကသောဟိတဝါယာတိသူမေတံတော်တဲ့အဲ့ဒီမှာမြတ်စွာဘုရားကဥပမာလေးတွေနဲ့ပြောတယ်ဗျနော်ဘာပြောတုံးဆိုတော့မေ့နေတဲ့လူဆိုတာမမေ့တဲ့လူနဲ့နှိုင်းစာလိုက်မယ်ဆိုလို့ရှိရင်ခိုးအဝေးကြီးမှာအရာရာပြက်ပြီးတော့ကြံနေရခဲ့မယ်တဲ့နော်အာကောင်းမောင်းတန်မြင်းဟာမြင်းပိန်မြင်းနာကိုခြံထားပြီးတော့အဝေးကြီးကိုရောက်အောင်ပြေးသွားသလိုမျိုးနှိုးချနေတဲ့လူဟာအိပ်ပျော်နေတဲ့လူကိုခြံထားခဲ့သလိုမျိုးမမေ့မလျော့နေတဲ့ပုဂ္ဂိုလ်ဟာမေ့လျော့နေတဲ့တတ္တဝါတွေကိုဒီဆင်းရဲဒုက္ခမှာခြံထားခဲ့ပြီးတော့သူတို့ကချမ်းသာဒုက္ခတွေကိုရောက်အောင်ဉာဏ်ဉာဏ်ဆန်းဆန်းပြေးသွားနိုင်တယ်နှိုင်းရှင်ပြီးတော့ဟောတာဟုတ်လားမေးတဲ့လူနဲ့မမေးတဲ့လူအိပ်ပျော်တဲ့လူနဲ့နိုးတဲ့လူနော်မြင်းပိန်နဲ့အာတန်နဲ့မြင်းအဲ့ဒါလိုကြွားချားတယ်လို့မြတ်စွာဘုရားဟောဟုတ်လားမေ့နေရင်တော့ဒါမြင်းပိန်မြင်းတာပေါ့နော်ခကြီးရောက်အောင်ဘေဟိုမှာရောက်အောင်သွားနိုင်မှာမဟုတ်ဟုတ်လားမေ့နေပြီဆိုရင်တော့အိပ်ပျော်နေတဲ့လူလို့ဘာအစွမ်းမှမရှိဘူးဒါကြောင့်မြတ်စွာဘုရားကအပမာရောအမတန်ပဒံပမာရောမေစုနောပဒံမမေ့ဘူးဆိုရင်တော့ရှင်းတန်တယ်နော်မသေးရနိဗ္ဗာန်ကိုရမယ်ပေါ့ဟုတ်လားမေ့နေမယ်ဆိုရင်တော့ဒါသေဆုံးခြင်းနဲ့အတူတူပဲသေနေတာနဲ့အတူတူပဲဘာတုတ်တက်မှုကြီးပွားမှုမှမရှိဘူးတနည်းအားဖြင့်လည်းပဲမေ့နေရင်တော့အဖန်ဖန်သေရလိမ့်မယ်သေခြင်းရဲ့အကြောင်းဟုတ်လားအလွန်မှဦးဇင်းတို့အခြေခံကြတဲ့ဆင်းရဲခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းမှဒီပမာဒနဲ့အပမာဒဆိုတာနော်မေ့နေမယ်ဆိုရင်တော့အလွန်မှမင်္ဂလာတရားစိတ်သုံးမယ်ပေါ့မမေ့ဘူးဆိုရင်တော့အလွန်မှမင်္ဂလာတရားရှိမယ်ပေါ့ဒါကြောင့်ပြည့်တော်ပေါင်းသူတော်ကောင်းတို့မမေ့မလျော့မပေါ့မစားတတိတရားနဲ့နေနိုင်ဖို့လိုတယ်ပေါ့တတိကိုမြတ်စွာဘုရားကဘလောက်ထိတန်ဖိုးထားလဲဆိုလို့ရှိရင်ဩကုန်းတော်ဘာတွေရဲ့ခြေရာထဲမှာဆင်းခြေရာကိုအကြီးဆုံးလို့ပြောရတယ်တဲ့ဘယ်ကုန်းတော်ဘာရဲ့ခြေရာမျိုးကိုမဆိုဆင်းခြေရာထဲကိုထည့်လိုက်ရင်အကျုံးဝင်သွားရတယ်အဲ့ဒါလိုပဲသူတော်ကောင်းတရားမှန်လို့ရှိရင်အပမာဒထဲကိုထည့်လိုက်ရင်အကျုံးဝင်သွားတာကြီးပဲသူတော်ကောင်းတရားတကသူတော်ကောင်းတရားထဲမှာအပမာဒသည်အလွန်ကဲဆုံးပဲအမြင့်မြတ်ဆုံးပဲလို့မြတ်စွာဘုရားဟောဟုတ်လားဦးဇင်းတို့ ဆိုကြပါစို့ဟိုအိန္ဒြေ၅ပါးဘူ၅ပါးရှိတယ်ပိတ္တတို့ကြားဥပါတယ်နော်တတ္တာတတိဝရိယသမာဓိပညာအဲ့ဒီမှာဦးဇင်းတို့တတ္တာနဲ့ပညာညီရမယ်ဟုတ်လားတရားတရားကလည်းများလွန်းလာတယ်ပညာနဲ့မထိန်ချုပ်နိုင်ဘူးသူကအစွန်းထွက်လာတယ်ရှေ့ရောက်လာတယ်ဆိုရင်များလွန်းရင်လည်းမကောင်းဘူးဆိုတဲ့အထိပဲပညာနဲ့မထိန်ချုပ်နိုင်တဲ့တရားတရားသည်အာလိုလိုဖြစ်တယ်ပြောသမျှယုံပြီးတော့ပညာမပါတဲ့သရတရားဟာသူအန္တရာယ်နည်းနည်းရှိရောနော်အဲ့လိုပဲပညာကလည်းပဲသရတရားယုံကြည်မှုမပါဘူးဆိုရင်အဲ့ဒီပညာကလည်းကောက်ကျစ်ခြင်းအစွန်းထွက်ပြီးတော့သူကလည်းအလွန်မှအန္တရာယ်ကြီးတယ်ဟုတ်လားအဲ့လိုပဲဥစဉ်တို့တမာတိနဲ့ဝရိယလည်းမျှဖို့လိုတယ်နော်တည်ငြိမ်မှုဆိုတာစူးစမ်းအထုတ်မှုဝရိယနဲ့မထိန်နိုင်မှုဆိုရင်သူကလည်းငိုက်တယ်လို့ဖြစ်ပြီးတော့လေးလံထိုင်မှန်းခြင်းနဲ့ရောသွားတယ်နော်ဝရိယတရားဆိုတာလည်းပဲသူတည်ငြိမ်မှုနဲ့မထိန်နိုင်မှုဆိုလို့ရှိရင်သူကလည်းပြန့်လွင့်ခြင်းနဲ့ရောပြီးတော့သူကလည်းသိပြီးတော့ဟိုမကောင်းတဲ့အပိုင်းရှိတယ်ပေါ့ဆိုလိုတာကတရားပညာတမာတိဝရိယတော့သူကတစ်ခုတော့တစ်ခုထိန်နိုင်မှသူကကောင်းတယ်ဟုတ်လားတတိကြတော့အဲ့လိုမပြောသူကတော့ဘလောက်ပဲရှိရှိကောင်းတယ်အရာခတ်သိမ်းမှတတိလိုတယ်ဟုတ်လားတတိန်စွာခါခွာဟံဘိခဝေတပတိကံပြဝရမေဟုတ်လားတတိကိုအရာခတ်သိမ်းလိုတယ်လို့မြတ်စွာဘုရားဟောတယ်ဟုတ်လားတရားကပညာနဲ့ထိန်းနိုင်မှပညာကလည်းတရားနဲ့ထိန်းနိုင်မှတမာတိကလည်းဝရိယနဲ့ထိန်းနိုင်မှဝရိယကလည်းတမာတိနဲ့ထိန်းနိုင်မှတတိကြတော့အဲ့ဒါလို့မပါစိတ်ဝင်စားစရာမကောင်းဘူးလားအေးဒါကြောင့်တတိတရားဟာအလွန်မှတန်ဖိုးရှိတယ်ဒါကြောင့်မြတ်စွာဘုရားကဒီတတိကိုပဲဦးစားပေးပြီးတော့အမြဲတမ်းပြောသွားတာပေါ့တော့နေတိုင်းနေတိုင်းခြေစေးအင်းမြင်မှနော်ဝေယရမသင်္ခါရအပမရိဏတံပါရိဌအသင်္ခါရတရားတွေဆိုတာပျက်စီးရမှာပါဘဝဆိုတာခိုင်မာတဲ့သဘောမရှိဘူးဒါကြောင့်မမေ့မလျော့ခြင်းဆိုတဲ့တတိတရားနဲ့နကုသူတရားတွေကိုပြည့်စုံအောင်လုပ်ပြီးတော့ချမ်းသာတဲ့ချမ်းသာမှန်ကိုရအောင်ရှာကြဖို့ဆိုပြီးတော့မြတ်စွာဘုရားတိုက်တွန်းတဲ့နေရာမှာဘယ်တရားကိုအရင်ခံပြီးတော့ပြုစရာကိစ္စတွေကိုပြည့်စုံအောင်ပြုရမှာတုံးလို့စဉ်းစားကြည့်ရင်ဘယ်တရားကိုအရင်ခံတာတတိတရားကိုအရင်ခံရဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်တို့မမေ့မလျော့မပေါ်မဆာတတိတရားရှိဖို့မလိုဘူးလားအေးဒီနေ့မှာဦးဇင်းတို့အပမာဒဆိုတဲ့တတိတရားနောက်ကုသိုလ်ကောင်းမှုတွေကိုမမေ့တာဒါနာသီလသမာဓိပညာကုသိုလ်ကောင်းမှုတွေကိုမမေ့တာဒါအပမာဒလို့လူတိုင်းနားလေတယ်ဒီနေ့မှာဦးဇင်းတို့ဟိုနည်းနည်းလေးဖြည့်ဆွက်ပြီးတော့ပြောချင်တာကဘာလဲဆိုတော့ကိုယ်ခန္ဓာရဲ့သဘောတဘာဝကိုယ်ဘဝရဲ့သဘောတဘာဝအမှန်ကိုမမေ့ခြင်းဒီလေပဲအပမာဒဆိုတာလေးကိုဦးဇင်းကပြောချင်ဟုတ်လားကိုယ်ခန္ဓာရဲ့သဘောတဘာဝအမှန်ကိုလည်းပဲမမေ့ဖို့အရေးမကြီးဘူးလားအရေးကြီးတယ်ခန္ဓာဟာဘယ်လိုသဘောဝရှိလဲဘယ်လိုသဘောရှိလဲဆိုတာကိုမမေ့သင့်ဘူးအဲ့လို့ဆိုရင်ခန္ဓာဟာဘယ်လိုသဘောရှိလဲလို့တစုံတယောက်ကယုတ်တရက်မေးခဲ့မှဆိုရင်ဒီကဓမ္မတို့ဥရှင်တို့ဘယ်လိုများပြန်ဖြေမလို့ယုတ်တရက်ယုတ်တရက်အေးဖောက်ပြန်တဲ့သဘောရှိတယ်တော့တစ်မျိုးပြီးတစ်မျိုးဖြစ်နေတဲ့သဘောရှိတယ်ဘယ်ဟာမှတည်မြဲတဲ့သဘောမရှိမမြဲတဲ့သဘောရှိတယ်ပေါ့ဒီခန္ဓာကိုယ်ကြီးဟာဒါကြောင့်မမြဲတဲ့အတွက်ကြောင့်ဆင်းရဲတဲ့သဘောအကောင်းသဘောမဟုတ်ဘူးပေါ့နော်ပြီးတော့အကြောင်းအကျိုးသဘောဓာတ်ဖြစ်တယ်ဟုတ်လားအနတ္တအစိုးမရမပိုင်တတဲ့သဘောဓာတ်ဖြစ်တယ်ဒါခန္ဓာရဲ့သဘောသဘာဝ၄အနိစ္စဒုက္ခအနတ္တဒါတွေကိုမမေ့သင့်နောက်တစ်ချက်ကဥစဉ်တို့ပြောချင်တာကအလွန်မှထင်ရှားပြီးတော့မမေ့ရင်အလွန်မှအကျိုးကျေးဇူးများမဲ့ခန္ဓာရဲ့သဘာဝတစ်မျိုးရှိသေးတယ်အဲ့ဒါကဘာလို့ဆိုတော့တစ်နေ့တစ်ချိန်မှာပျက်စီးရမယ်ဆိုတဲ့သဘာဝသေဆုံးရမယ်ဆိုတဲ့သဘာဝနော်နတ္ထိဇာတတအမရဏံလူရလူဖြစ်လာပြီးမွေးဖွားလာပြီးဆိုရင်ဘယ်လိုလူမျိုးမဆိုမသေးဘူးဆိုတာမရှိဘယ်လိုတတ္တဝါမှဖြစ်လာပြီးဆိုရင်မပြတ်ဘူးဆိုတာမရှိအဲ့ဒီအချက်ဟာဘလို့မှညင်းလို့မရတဲ့တတ္တဝါတိုင်းအတွက်မှန်တဲ့နေရာတိုင်းအတွက်မှန်တဲ့ကာလတိုင်းအတွက်အမှန်တဲ့ဒါအမှန်တရားပဲဟုတ်လားဒီနာကလူတွေတေမှဖြစ်တယ်လို့ခုနာကလူတွေလည်းတေကြမှာပါဒီအချိန်မှဖြစ်တဲ့လူတွေမှတေတာမဟုတ်ဘူးဟိုအချိန်တုန်းကဖြစ်ခဲ့တဲ့လူတွေလည်းတေကြတာပါသူမှတေးတာမဟုတ်ကို့မှတေးတာမဟုတ်လူတိုင်းမှတေးရမှာပါမမှန်ဘူးလားဟာနဲ့နော်ဘာနဲ့မှလည်းကာကွယ်လို့မရဘူးဘလို့နီးနဲ့မှလည်းရှောင်တိန်လို့မရဘူးအဲ့ဒီလိုအလွန်မှမှန်ကန်ပြီးတော့အလွန်မှရိုးရှင်းတဲ့တိဖို့လည်းအလွန်မှလွယ်ကူတဲ့ဒီတေးခြင်းတရားကိုဒကာဓမ္မတို့ဦးဇင်းတို့တွေကမမေ့သင့်ဟုတ်လားအဲ့ဒါကိုမေ့တာဟာတော်တော်ဆိုးတယ်လို့ထင်တာပဲအဲ့ဒါကိုမေ့နေရင်ဘာဖြစ်တုံဆိုတော့လောဘတွေကြီးမယ်ဒေါသတွေကြီးမယ်မာနတွေကြီးမယ်မနာလိုမှုတွေဝန်တုံမှုတွေကြီးမယ်ဒါအလွန်မှရှင်းတယ်ကိုကိုတိုင်းပဲနားလည်ဖို့အလွန်လွယ်တယ်လို့ဦးဇင်းထင်တယ်။နော်သေခြင်းတရားကိုမမေ့ဘူးအာယုံပြုတ်တယ်သတိထားမိတယ်မပြတ်မပြတ်ဆင်ခြင်မိတယ်ဆိုရင် လောဘဒေါသအရင်ကြီးကြီးတဲ့အကြောင်းမရှိတစ်ချိန်သေးရမှာပဲတနည်းသေးရမှာပဲဘာတွေကအရေးကြီးနေတာလဲလို့ကိုယ့်ကိုယ်ကိုထိမ့်မိတာဖြစ်တယ်ဦးဇင်ကဒီသေးချင်းသဘောတရားကိုစဉ်းစားဆင်ခြင်ခြင်းဒီဟိုအရှိန်နဲ့ပြေးနေတဲ့ကားရင်းစင်းကိုထိမ့်ဖို့အတွက်ဒါဘရိတ်နဲ့အလွန်တူတယ်လို့ဦးဇင်ကထင်ဘရိတ်မပါတဲ့ကားဆိုရင်လူတွေမောင်းရင်းမယ်လို့မထင်ပါဘူးဟုတ်လားစဉ်းစားကြည့်နော်အခုလူတွေဟာလောဘဒေါသမောဟတွေနဲ့အရှိန်တွေသိပ်ပြီးတော့ပြင်းနေကြတာအထိမ့်မပါဘူးဆိုရင်တော့ကြံ့မိကြရရောက်တိုက်မိတက်ရတက်ပြီးတော့ဒုက္ခအကြီးကြီးရောက်နိုင်တယ်ဟုတ်လားဒါကြောင့်တစ်ချိန်မှပြည့်စည်ရမယ်ဆိုတဲ့သဘာဝကိုစဉ်းစားဖြစ်ဖို့အလွန်မှအရေးကြီးအဲ့ဒါဟာဉာဏ်ပညာကိုလည်းအလွန်မှဖြစ်ထွန်းစေပါတယ်အဲ့ဒီတတိယဟုတ်လားဒါကြောင့်တည်ဆုံးရမယ်ဆိုတဲ့အချက်ကိုနှီးမျိုးစုံနဲ့စဉ်းစားပေးရမယ်ဟောစဉ်းစားတဲ့နေရာမှာဦးရှင်တို့ခန္ဓာရဲ့သဘာဝကိုကစားအလွန်တရာအမကန်ချက်မရှိတဲ့မခိုင်မာတဲ့နော်ဟောအလုံးမပျက်စီးလွယ်တဲ့သဘောရှိတယ်ဆိုတာကိုသဘောပေါက်ဖို့လိုတယ်။နောက်တခါမှတော့ဦးရှင်တို့ဘုဇုခန္ဓာပဲဖြစ်ဖြစ်ပျက်စီးခြင်းရလွယ်လွယ်လေးပျက်စီးတာပါ။ကိုကကံအကြောင်းတရားတွေကရှိနေသေးလို့သူလိမ့်ဖဲလိမ့်ဖဲနဲ့ရက်တည်နေတာ။သိမယ်ဆိုရင်လွယ်လွယ်လေးသိနိုင်တယ်။ဘာမဟုတ်တဲ့အကြောင်းနဲ့လည်းသိနိုင်တယ်။နောက်ဦးရှင်တို့ကျန်ကနေတဲ့မှာသိခြင်းရအကြောင်းတွေအများကြီးဟောထားတာရှိတယ်။မြတ်စွာဘုရားကတော့သိတော်မူမြင်တော်မူလို့ဟောတာပေါ့ဟုတ်လား။အေးဝင်လေထွက်လေမမျှရင်လည်းသိနိုင်တယ်။အစာအာဟာရမသိရင်လည်းသိနိုင်တယ်ဥဒုမသိရင်လည်းသိနိုင်တယ်ဟောဦးစင်ကတခါလေးစဉ်းစားကြည့်တယ်ကိုယ့်ရဲ့အတွင်းတန်တာမှာဒီရှင်တန်ဖို့အတွက်အမြဲတလက်ဆက်အလုပ်လုပ်နေတယ်ဒီကိရိယာတွေဟာအတွင်းထဲကနေဖောက်ပြန်နေတယ်ဆိုရင်လည်းကိုသိနိုင်တာမဟုတ်တချို့ယောဂါတွေကတချို့ဖောက်ပြန်မှုတွေကဘာလက္ခဏာမှမပြောင်းလက္ခဏာပြပြီဆိုရင်လည်းပဲပြင်လို့မရတော့တခါလေးစဉ်းစားကြည့်တယ်တေးသွားကြတဲ့လူတိုင်းဟာနမသေးခင်ကဆောစောလောက်ကလေးကစားငါတို့သေးရလိမ့်မယ်လို့သူတို့မသိကြအောင်သေမှသာသေသွားတာပဲအဲ့တော့ဦးဇင်းတို့40ကျော်လာပြီ50ဝန်းကျင်ရောက်လာပြီဆိုရင်တော့ဒီအရေးကခေါင်းထဲမှာအမြဲထည့်ထားတယ်လို့ထင်တယ်များသောအားဖြင့်လူသားတွေရဲ့တာမန်တန်းဟာ50ဝန်းကျင်လောက်ဆိုရင်တော့ပြင်းပြနှုံအားဖြင့်သေကြတာပါပဲဒါပေမဲ့50ကျော်တဲ့လူတွေကလည်းကိုယ့်ကိုယ်သေကနီးပြီလို့မတွက်တာတော့လည်းအမှန်ပဲဟုတ်ရဲ့လားစဉ်းစားကြည့်နော်သတင်းသားတွေကြည့်နော်အကုန်လုံးကိုမျှလိုက်မယ်ဆိုရင်80 80ကျော်နေရတယ်ဆိုတာအလွန်မှရှားသွားပြီဟုတ်ရဲ့လားအေးဒါကြောင့်ပိသပေါင်းတော်တို့ခန္ဓာဟာသေမယ်ဆိုရင်လွယ်လွယ်လေးသေနိုင်တယ်ဒီအချက်ကိုမမေ့သင့်ဘူးအမြဲတမ်းစဉ်းစားဆင်ခြင်တဲ့မြတ်စွာဘုရားကတော့သိခြင်းသဘောတရားကိုစဉ်းစားဆင်ခြင်တဲ့နေရာမှာထိရောက်တဲ့နည်းတွေပေးခဲ့တာလည်းအမှန်ပဲဟိုဗာနဲ့ဥမာပေးတော့ဆိုတော့ဦးဇင်းတို့ဟိုတောင်ချမ်းမြစ်တစင်းရဲ့ပင်လယ်သမုဒ္ဒရာတွေကိုသွားတဲ့ခရီးနဲ့အလွန်တူတယ်တဲ့တတဝါတွေရဲ့မွေးဖွားခြင်းကနေတေဆုံးခြင်းတွေကိုသွားနေတယ်ဒီရှင်သန်ခြင်းဆိုတဲ့ခရီးစဉ်ဟာတောင်ကြမ်းမြစ်တစင်အရှိန်နဲ့စီးဆင်းနေတာနဲ့အလွန်တူတယ်တဲ့ဦးရှင်တို့တောင်ကြမ်းမြစ်ကစီးဆင်းနေပြီဆိုရင်သူကနှစ်နှစ်ကိုယ်ကိုယ်လေးလေးကံကစီးဆင်းတာမျိုးမဟုတ်သူကတာမန်မြစ်မဟုတ်တောင်ပေါ်ကအမြင့်ကနေထိုးကြလာတာဆိုတော့အလွန်အရှိန်ကောင်းတယ်ပေါ့မြန်မြန်ဆန်းဆန်းခတ်သွတ်သွတ်စီးဆင်းနေတယ်တွေ့ရဘူးအကုန်တိုက်စားပြီးတော့တေဆောင်ပြီးတော့ခတ်မြန်မြန်သွားမှာပဲရက်နေတယ်ဆိုတာမရှိဘူးအဲ့လိုပဲတရားဓမ္မတို့ဦးရှင်တို့ဒီမွေးဖွားခြင်းကနေတေဆုံးခြင်းတွေကိုသွားနေတယ်ဒီရှင်သန်ခြင်းဆိုတဲ့ခရီးဟာရက်နေတယ်လို့ဘယ်တော့မှမရှိဘူးကိုကတော့အကြောင်းအမျိုးမျိုးကြောင့်ဒီကိစ္စကိုမေ့နေမယ်ပေါ့သို့တော့ဒီခန္ဓာကသူ့ရဲ့ပင်ကိုဗီဇပင်ကိုအလုတ်ဖြစ်တဲ့တေဆုံးခြင်းတွေကိုမရောက်ရောက်အောင်သွားတဲ့အလုတ်ကိုသူကတော့ဘယ်တော့မှမေ့နေတယ်လို့မရှိဘူးအနာလည်းမရှိဘူးအာလည်းမရှိဘူးရက်နေတယ်ဆိုတာလည်းဘယ်တော့မှမရှိဘူးအရှိန်အဟုန်နဲ့ခက်မြန်မြန်သွားနေတယ်။ဟုတ်လားကိုကတော့ကိုလုပ်ငန်းကိုင်ကန်းနေနဲ့သူ့ကိုမေးကောင်းမေးမေးပေါ့။ဟုတ်လား။အလုပ်တွေများလို့ညမှာအိပ်ချက်အနားယူပြီးဆိုတဲ့အခါမျိုးမှာတောင်မှဒီလိုသေခြင်းကိုမရောက်ရောက်အောင်ပို့နေတယ်၊သွားနေတယ်ဒီအလုပ်ကရက်နေတယ်လို့ရှိသလား။မရှိဘူး။ရုပ်ဆွာဆုံးအိပ်နေတဲ့အချိန်မှာတော့သူကအရှိန်ကောင်းကောင်းနဲ့သွားနေတယ်။ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့သွားနေတယ်၊သွားနေတယ်ဆိုတာလေးကိုသတိထားဖို့လိုတယ်။ရက်နေတာမဟုတ်ဘူး။ဒါပေမဲ့တရားဓမ္မလို့ဦးဇင်းတို့ကဘလို့ထင်တော့ရက်နေတယ်လို့ထင်တာဟုတ်လားရက်နေတယ်လို့ထင်တာဒီတိုင်းပဲလို့ထင်တာအမှန်ကဒီတိုင်းပဲဆိုတာမရှိဘူးเนาะဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့ဟိုတောင်ချမ်းမြစ်တစင်စီးဆင်းနေတာ ਨੇ အလွန်မတူဘူးလားတူတယ်ဒီနေ့မှမတူတဲ့အချက်လေးတစ်ချက်လည်းဦးဇင်းကစဉ်းစားမိတယ်အဲ့ဒါကဘာတုံးဆိုတော့ဟိုတောင်ချမ်းမြစ်တစင်ကပင်လယ်သမုဒ္ဒရာတီကိုရောက်ဖို့ဘယ်နှမိုင်လိုသေးတယ်ဘလောက်ကြာအောင်စီးဆင်းရလဲဦးမယ်လို့တွက်ချက်ကြည့်ရင်ရတဲ့သူကဟုတ်လားဒါပေမဲ့လို့ဝိဖွားခြင်းကနေတေဆုံးခြင်းတွေကိုသွားနေတဲ့ဒီခရီးကဘလောက်ကြံသေးတယ်ဘလောက်ကြာအောင်မယ်လို့တရက်တည်းတွက်ချက်လို့မရအဲ့ဒီအချက်ကြတော့မတူဘူးလို့ဆိုရမှာပေါ့ဟုတ်လားအေးတချို့ကြတော့တေ ဆိုတဲ့ပင်လေသမှုတွေကအတော်ကြီးနီးနေပြီဒါပေမဲ့နီးနေတာလည်းမသိနိုင်အောင်အဲ့ဒါကိုကစားစဉ်းစားကြည့်ရင်အလွန်တန်ဝေကရစရာကောင်းတယ်ပေါ့ဟုတ်လားဦးဇင်းတို့ကျန်ကနေထဲမှာဟိုမသိနိုင်တဲ့အရာဌာနတွေဟောထားတာရှိတယ်လေဇီဝိတံဗျာဒိကာလောစဒေဟနိခေပနံဂတိတဲ့ဇီဝိတံဘယ်အသက်မှာတည်ရမယ်လို့တတ္တဝါတွေကမသိနိုင်အောင်ဗျာဒိဘယ်အနာယောဂာနဲ့တည်ရမယ်ဆိုတာတတ္တဝါတွေကမသိနိုင်ဘူးကာလဘယ်ချိန်ကာလမှာတည်ရမယ်ဆိုတာတတ္တဝါတွေမသိနိုင်ဘူးဒေဟနိခေပနံတည်ပြီးတဲ့နောက်ကိုယ့်ရဲ့အလောင်းကောင်ကိုဘယ်နေရာမှာပြစ်ချလိမ့်မယ်ဆိုတာတတ္တဝါတွေကမသိနိုင်ဘူးနောက်ဂတိတဲ့တည်ပြီးတဲ့နောက်ယုံညံ့တဲ့မြင့်မြတ်တဲ့တမျိုးမျိုးသောဘဝတမျိုးမျိုးသောဂတိရှိတယ်။အဲ့ဒါဘယ်ဂတိရောက်မယ်ဆိုတာမသိနိုင်ဘူး။ဒါကြောင့်ပေးတဲ့ပေါင်းတော်ကတော့အဲ့ဒီအချက်ကိုတော့မမေ့သင့်ဘူးပေါ့။ဒီအချက်ကိုမမေ့ရင်ကျန်တာတွေကိုလည်းပဲထိုက်တဲ့လောက်မမေ့ရရောက်တယ်လို့ဦးဇင်းကတော့နားလည်မိတယ်ပေါ့စိတ်ထဲမှာ။တည်ခြင်းကိုမမေ့ရင်ကျန်တဲ့ကုသိုလ်ကောင်းမှုတွေကိုလည်း तू မေ့မှာမဟုတ်ဘူး။တော့အဓိပ္ပာယ်ရှိတာတွေကိုလည်း तू မေ့မှာမဟုတ်ဘူး။တည်ခြင်းကိုစဉ်းစားတဲ့ဆင်ခြင်တဲ့ပုဂ္ဂိုလ်ဟာဘဝရဲ့မရေမရာကျန်းနေတဲ့နည်းနည်းသေးသောကာလလေးကိုတံပိုးထားရကောင်းမှလည်းသိတယ်။သိခြင်းကိုစဉ်းစားလို့စိတ်တည်းတည်ရမယ်လို့မထင်နဲ့စိတ်တည်းတက်လာ။လှုပ်တဲ့လှုပ်ထိုက်တာကိုအများကြီးလှုပ်ဖြစ်တယ်။ပို့ပြီးတော့ကိုယ့်ရဲ့ဘဝဟာအဓိပ္ပာယ်ရှိလာတယ်။ဘာကြောင့်တော့အဓိပ္ပာယ်ရှိတာကိုပို့ပြီးတော့လှုပ်ဖြစ်လို့ပဲ။သိခြင်းကိုမေ့နေတဲ့လူတွေကလည်းဟောမဆုံးနိုင်တဲ့အခွင့်အရေးတရက်ကိုရနေတယ်လို့မျိုးသူတို့ကပေါ်ပေါ်ပဲပဲဖြုံတီးပြစ်တာ။ဟုတ်လား။နော်၎င်းကုံသွားတဲ့အခြေအနေကဘဝမှာအလွန်မှမများဘူးလား။အဲ့လိုလူမျိုးတွေဟာဘယ်လိုလူမျိုးတွေလဲလို့မေးရင်တည်ခြင်းကိုမေးတဲ့လူတွေပဲဟုတ်လားဒါကြောင့်ပေးသက်ပေါင်းတော်တည်ခြင်းကိုမကြောက်တဲ့ဘူးတည်ခြင်းဆိုတဲ့ကုံညာဟာကိုကသူ့ကိုစဉ်းစားဆင်ခြင်ခြင်းဖြင့်အသုံးချမယ်ဆိုရင်နိဗ္ဗာန်တန်ရောက်ခရီးပေါင်းနိုင်တယ်ဒါပေမဲ့လူတွေကတည်ရမယ်ဆိုရင်တော့အတိမရှိနမိတ်မရှိမဖြိုးသားနဲ့ကြားကိုမကြားခြင်းဘူးဟုတ်တယ်မဟုတ်လားအဲ့ဒါလောက်တည်ခြင်းတရားကိုခက်စိမ့်စိမ့်နှမျက်နှလဲခွဲဖြင့်လှုပ်ထားခြင်းတယ်ပေါ့ဒါပေမဲ့တွေ့လာပြီဆိုရင်တော့အဲ့လိုလူမျိုးဟာဘယ်လိုမှပြေလဲအောင်တိကိစ္ဆာကိုကင်တွယ်နိုင်မှာမဟုတ်ဟုတ်လားဒါကြောင့်ပေးသက်ပေါင်းတော်တို့ဘလို့မှရှောင်မရတဲ့ကိစ္စကြီးကိုတကယ်လဲမှန်းနေတဲ့ကိစ္စကြီးကိုခေါင်းထဲမှာထည့်ထားတဲ့လေအဲ့တော့မြတ်စွာဘုရားကတည်ခြင်းကိုမမေ့ဘူးဆိုလို့ရှိရင်ဧကန္တနိဗ္ဗိဒာယဝိဒါဂါယနိရောဓာယဥပတ္တမာယအဘိညာယတံဘောဓာယနိဗ္ဗာဏာယတံဝဋ္ဌံတိလို့အဲ့လိုတောင်ဟောရတယ်တည်ခြင်းကိုမမေ့ရင်တေချာပေါက်ဆင်းရဲတဲ့တန်တရားဝဆင်းရဲကိုညင်းငွေတဲ့စိတ်ဖြစ်ကိုဖြစ်ပဲဟုတ်လားနော်ဝိဒါဂါယနိရောဓာယဥပတ္တမာယအဘိညာယတံဘောဓာယနိဗ္ဗာဏာယတံဝတ္တိယာကကုံမဲကိလေသာကုံမဲထူသောဉာဏ်ဖြင့်သိမဲတစ္ဆာလေးပါးကိုထွတ်ထွန်းသိမဲနိဗ္ဗာန်ချမ်းသာကိုမြတ်မောပြရမယ်။သိခြင်းကိုအဖန်ဖန်အမှတ်ရခြင်းသည်မသိရာနိဗ္ဗာန်ကိုတောင်းရနိုင်တယ်။ဟုတ်လား။သိခြင်းကိုမေ့လေလေသိခြင်းကိုတရားဓမ္မတို့ဥစဉ်တို့မစဉ်းစားလေလေအဲ့ဒါအဖန်ဖန်တတ်တာသိခြင်းရဲ့အကြောင်းတရားကိုပြုလို့ရရောက်လေလေပဲ။ဟုတ်လားဒါကြောင့်မမေ့သင့်ဘူးဆိုတဲ့အချက်သေးမှာအပမာဒမင်္ဂလာထဲမှာတည်ခြင်းကိုမမေ့ခြင်းကိုအဓိကဦးစားပေးပြီးတော့ဦးဇင်ကပြောခြင်းတာဒီနေ့မှာဦးဇင်တို့တည်ခြင်းကိုမမေ့လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတည်ခြင်းကိုမေ့တဲ့ပုဂ္ဂိုလ်ထက်တော့ပို့ပြီးတော့အသိအမြင်အတွေးအမြင်ဉာဏ်ပညာတွေရှုရှားထက်မြက်တာလည်းအမှန်ပဲ तू ကတမယူးကြနေသွားတာမဟုတ်မျောလိုက်သွားတာမဟုတ်တတိနဲ့နေတာ तू ကတော့တရားဥမေတရားဥမေဆိုတဲ့လူဟာသူများမမြင်တဲ့မှန်ကန်တဲ့အတွေ့အခေါ်မျိုးသူမှရှိနိုင်တယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အကောင်းဆုံးသက်သေတစ်ခုပြရတာရှိတယ်။တည်ခြင်းကိုစဉ်းစားတဲ့လူဟာတာမန်လူတွေရဲ့ဉာဏ်ပညာထက်မြက်တယ်ဆိုတာ။အဲ့ဒီအကြောင်းအရာကပေးသဘောင်တော်ကတော့အလုံးတည်ပြီးသားဖြစ်နေတယ်။ဘယ်အကြောင်းအရာများဖြစ်မဲထင်တော့။ရက်ကန်းတယ်မာလေးဆိုရင်အလုံးတည်မဲထင်ပါလား။တည်တယ်မို့လား။နော်ရက်ကန်းတယ်မာလေးကမြတ်စွာဘုရားကအာလူဤပြည်ကိုရောက်လာတော့မရဏနုဒတိကမ္မဋ္ဌာန်းတည်ခြင်းကိုမမေ့သင့်ဘူးလို့ဟောခဲ့တာလေ။အဲ့မှာ तू ကကြံတဲ့လူတွေကမေ့တယ် तू ကမမေ့ဘူးဘလောက်ကြံအောင်မမေ့တော့ဆိုတော့ तू ဘလောက်ကြံအောင်ဒါကိုသတိရရနေတော့ဆိုတော့ခုနှစ်နှစ်လောက်ကြံအောင် तू သတိစွဲမြဲထားတယ်ဒီနေ့တည်ရလိမ့်မယ်တတဝါဘယ်သူပဲဖြစ်ဖြစ်သေလူတွေတည်ရမယ့်လူတွေဟုတ်လားကြံတဲ့ကိစ္စဘာမှမတည်ရဘူးဒီကိစ္စအလွန်တည်ကြတယ်ဟုတ်လားအဲ့ဒါကို तू ကမမေ့တဲ့အတွက်ကြောင့်ဟောမြတ်စွာဘုရားနောက်တစ်ချိန်ပြန်ရောက်လာတော့ तू မြတ်စွာဘုရားရှိတဲ့နေရာရောက်လာတယ်နောက်ဖေးအေးကြီးသွားဖို့ရကန်းယုံသွားဖို့ရဖောက်တောင်းလေးပိုက်ပြီးတော့ရောက်လာတယ်အဲ့တော့မြတ်စွာဘုရားက तू မရောက်သေးလို့တရားကိုမဟော तू ရောက်လာပြီလဲဆိုတော့မှမြတ်စွာဘုရားကလေဘင်းတော်ကိုဆန်တန်းပြီးတော့သူ့ကိုအရေးယူတယ်ပေါ့အဲ့ဒီအချိန်မှာမြတ်စွာဘုရားနားမှာတတိသေးကြွေးတွေဟောမျက်နှာကြီးတွေအများကြီးရှိမယ်ပေါ့ဒါပေမဲ့မြတ်စွာဘုရားကအဲ့ဒါတွေကိုဂရုစိုက်တာမဟုတ်အဲ့ဒီအမျိုးသမီးရဲ့စိတ်ထဲမှာမမေ့တဲ့တတိတရားကြောင့်အသိဉာဏ်ဟာအလွန်ရင့်နေပြီဆိုတာမြတ်စွာဘုရားသိတယ်ဒါကြောင့်မလို့မြတ်စွာဘုရားကချစ်သမီးအခုဘယ်ကလာတော့လို့မေးတယ် ဘယ်ကလာတော့လို့မေးတော့ဘလို့ဖြေတော့အင်းဒါလူတိုင်းသိတဲ့အကြောင်းရနော်ချစ်သမီးဘယ်ကလာတော့ဆိုဘလို့ဖြေတော့မသိပါဘူးဘာလို့သူကမသိပါဘူးလို့ဖြေတော့ဆိုတော့ရဖို့တောင်ကြီးကင်ပြီးတော့လာတာအင်းကလာတယ်ဆိုတာဘုရားသိတာပေါ့တာမန်လူတောင်သိနိုင်တယ်ဘုရားမပြောနဲ့အဲ့တော့ဘယ်ကလာတော့လို့မေးတာဟာဒီတာမန်ကိစ္စကိုရည်ရွယ်မေးတာမဟုတ်ဘူးလို့သူသဘောပေါက်တယ်သူ့မှာဒီအတွေးရှိတယ်အဲ့တော့ဒါအထူးခြားတယ်ဆိုတော့ငါ့ကိုဘယ်ကလာလဲလို့မေးတာဟာဘယ်ဘဝကလာလဲလို့မေးတာနဲ့တူတယ်သူအမှန်တိုင်းသိတယ်တည်ခြင်းကိုစဉ်းစားတဲ့ပုဂ္ဂိုလ်တည်တာလည်းဘဝတည်ဒီလိုပဲဘဝဖြစ်တယ်သေတယ်နောက်တစ်ဘဝတစ်ခုထပ်ဖြစ်မယ်သေပြန်တယ်နေလိုက်သေလိုက်နေလိုက်သေလိုက်နဲ့ဒီလိုသွားရတယ်ဆိုတော့သူ့စိတ်ထဲမှာဒီဘဝတန်တရားကိစ္စကဟိုအလွန်မှရင်းနှီးကျွမ်းဝင်နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့တော့ तू ကဘယ်လိုဖြေလိုက်တော့မသိဘူးဒါဘယ်ဘဝကလာတာလဲလို့မေးတာတကယ်ကလည်းအဲ့ဒါ तू မသိဘူးဒါကြောင့်မသိဘူးလို့ဖြေတာဒါပေမဲ့သူ့ရဲ့အသိဉာဏ်မျိုးပပေးတတ်မှမရှိဘူးအဲ့တော့ဒီကလေးမှဘာတွေပြောလဲမသိဘူးပေါ့ဟောနောက်တစ်ခါထပ်မေးတယ်ချစ်သမီးဘယ်သွားမှာလဲ။ဟောမသိပါဘူး။နော်ရက်ကန်းယုံသွားမယ်ဆိုတာမြတ်စွာဘုရားမသိဘဲနေမှာမဟုတ်ဘူး။ဒါပေမဲ့အဲ့ဒီကိစ္စကိုရည်ရွယ်မေးတာမဟုတ်ဘူး။တည်ခြင်းတရားကိုစဉ်းစားနေတဲ့လူဆိုတော့ဩသိပြီးရင်တန်အားလို့ဆိုတော့ဘယ်ရောက်ရမလဲ။ငါမသိပါလား။ဒီအတွေးကလည်းသူ့မှာရှိတယ်။ဒါကြောင့်မလို့ဘယ်သွားမှာတုံးဆိုတော့မသိပါဘူး။ဘယ်ဘဝကိုရောက်ရမယ်ဆိုတာမသိဘူးဆိုတာကိုရည်ရွယ်ပြီးတော့ပြောတာ။ဟုတ်လား။အဲ့တော့မြတ်စွာဘုရားကတတိယဗာဆက်မေးတော့မတည်ဘူးလား။ဟောချစ်သမီးတင်မတည်ဘူးလား။မတည်ဘူးလားဆိုတော့ဘယ်လိုပြောတော့တည်ပါတယ်။ဘာတည်ပါတယ်လို့ဆိုမတည်ဘူးလားဆိုတာကသင်တည်ရမယ်ဆိုတာမတည်ဘူးလားလို့မေးတာ။ဒီလူတိုင်းသိနိုင်တဲ့ကိစ္စဒီကိစ္စကိုသင်မတည်ဘူးလားလို့မေးတာ။အဲ့ဒါတော့ဘာပြောတော့အဲ့ဒါတော့ तू တည်ပါတယ်တဲ့။တည်ရမယ်ဆိုတာတော့တည်ပါတယ်တဲ့။အဲ့တော့ဘာစရုဒ္ဓဘာဆက်မေးတော့သင်တည်သလားလို့မေးတယ်။နော်မတိဘူးလားဆိုတော့တိတယ်ခုတိသလားလို့မေးပြန်ပြီအဲ့တော့တိသလားဆိုတော့မတိပါဘူးလို့ဖြေရတယ်အဲ့ဒါကဘာတော့ဆိုတော့တိသလားဆိုတော့ဒါစစ်စစ်ပေါက်ပေါက်မေးလာပြီတေးရမှာမတိဘူးလားဆိုတော့တိတယ်ဒါပေမဲ့တိသလားဆိုတာကဘယ်ချိန်တေးရမလဲဘယ်ယောဂာနဲ့တေးရမလဲဘယ်ပုံစံနဲ့တေးမလဲတိချင်းတေးရနဲ့ပတ်သက်ပြီးတော့အသေးစိတ်တိနိုင်သလားလို့မေးတာအဲ့ဒါကြတော့တိနိုင်သလားမတိနိုင်ဘူးမတိနိုင်တဲ့အတွက်ကြောင့် तू ဟာပြီးရင်나이ပိုင်းအတွင်းမှာတေးမှာပဲတကယ်တမ်းကတော့ဒါပေမဲ့အဲ့ဒီချိန်မှာ तू မတိပါဘူးတကယ်လည်းမတိဘူးတည်ရမယ်ဆိုတာသိတယ်သူ့အဖေရဲ့ဟိုရက်ကန်းကိုဆွဲလိုက်လို့လွန်းတဲ့ရင်ဘတ်ကိုထိုးခံရပြီးတော့တည်ရမယ်ဆိုတဲ့အချင်းအရာကိုတော့ तू မသိဘူးဒါပေမဲ့မြတ်စွာဘုရားကတော့အဲ့ဒါကိုကြိုပြီးတော့သိနေပြီဟုတ်လားဒါပေမဲ့ तू ကသိသလားမသိဘူးအဲ့လိုမြတ်စွာဘုရားကမေးတာကိုအမှန်တိုင်း तू ဖြေနိုင်တယ်ကျန်တဲ့ပိဿတဘောမပေါအောင်အဲ့တော့အကုန်လုံးကဝိုင်းပြီးတော့ကဲရရတယ်ပေါ့နော်ဒီကလေးမှမြတ်စွာဘုရားကိုချီချင်းငံငံမပြောဘူးအဲ့မှာမြတ်စွာဘုရားအလုံးကိုတိတ်အောင်တကိုယ်တော်နဲ့စီမံရတယ်ပြီးတော့မှမြတ်စွာဘုရားအကုန်ရှင်းပြတယ်အဲ့လိုရှင်းပြပြီးတော့ဂါထာလေးတခုဟောတယ်အန္တိဘူတောအယံလောကောတနုကိတ္တဝိပတ္တိတကုဏောဇာလမုတ်တော်ဝါအဘောတကာယကိစ္စတိတဲ့အန္တဘူတောအယံလောကောလောကကြီးဟာတကယ်တမ်းကတော့မမြင်ကြတဲ့เนาะအကန့်သဘောသာဖြစ်တယ်တဲ့အများစုဟာမမြင်ကြဘူးပေါ့အမှန်ကိုမမြင်ကြဘူးပေါ့မြင်အောင်လက်သိပြီးတော့မကြိုးစားအောင်မမြင်တာကမြင်နိုင်တဲ့အစွမ်းမရှိလို့မမြင်တာတော့မဟုတ်မြင်အောင်မကြိုးစားလို့မမြင်တာကြိုးစားမယ်ဆိုရင်မြင်နိုင်တဲ့အစွမ်းရှိတယ်ဟုတ်လားဒါပေမဲ့မကြိုးစားရတော့မမြင်ဘူးပေါ့ဟုတ်လားတဏုကိတ္တဝိပတ္တိတဲ့နည်းနည်းလေးသောပုံကိုယ်တွေသာလေအမှန်တိုင်းမြင်ကြတယ်တဲ့မမြင်တဲ့လူလုံးဝမရှိဘူးတော့မဟုတ်ဒါပေမဲ့အလွန်နည်းတယ်တဲ့နော်တကုဏောဇာလမုတ်တော်ဝအဘောတက္ကာယကိစ္စတိမုတ်ဆိုးရဲ့ပိုက်ကွန်ကလွတ်ထွက်နိုင်တဲ့ငှက်ဆိုတာအလွန်နည်းတယ်တဲ့အဲ့ဒါလိုပဲကောင်းရမြတ်ရာရောက်သွားကြတဲ့မကောင်းတဲ့နေရာကနေလွတ်ထွက်နိုင်တဲ့လူဆိုတာတတ္တဝါဆိုတာအလွန်နည်းတယ်လို့မြတ်စွာဘုရားအဲ့လိုဟောတယ်။အဲ့ဒီမှာဒီကလေးမလေးဟာသောတပတ္တိမဉ္ဇဉ်ပုံဉ္ဇဉ်ကိုရတယ်။အဲ့တော့ဦးဇင်းတို့ပြောချင်တာကဒီကလေးမလေးဟာတည်ခြင်းတရားကိုသူမမေ့တဲ့အတွက်ကြောင့်တာမန်လူမမြင်တဲ့အမြင်မျိုးကိုမြင်တယ်။တာမန်လူမတွေးမိတာကိုတွေးမိတယ်။တာမန်လူထက်သူအများကြီးညံပိုင်းဆိုင်ရာမှာမသားဘူးလား။ဟာလေ။အဲ့ဒါကသူကတည်ခြင်းတရားကိုစဉ်းစားတဲ့ဒီအပမာဒရဲ့အစွမ်းတတိကြောင့်ပဲဉာဏ်ပညာဟာဖြစ်လာတာလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်ပေးတဲ့ပေါင်းတော်တို့အပမာဒဆိုတဲ့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးစားရမယ်။ဒါနာကိုမမေ့ရဘူး၊သီလကိုမမေ့ရဘူး၊သမာဓိပညာကိုမမေ့ရဘူး။အထူးသဖြင့်မိမိခန္ဓာရဲ့တဘာဝတရားတွေဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုမမေ့ရဘူး။အထူးသဖြင့်တနေ့တစ်ချိန်မှာပြည့်စည်ရမယ်ဆိုတဲ့တည်ခြင်းသဘောတရားကိုမမေ့တဲ့ဘူး။ဟ ဟုတ်လားဒါကအသေးကြီးသေးတဲ့အပြက်ကြီးပြက်တဲ့အပြက်ကိုပြောတာနော်တကယ်တမ်းကတော့ဘဝမှာဒလဇက်သေးဆုံးလိုက်နေတယ်ဒလဇက်ပျက်စီးလိုက်နေတယ်ဒလဇက်ကုန်ဆုံးလိုက်နေတယ်ဆိုတာလေအလုံးမတော့ထင်ရှားတယ်လို့ထင်ပါတယ်စောတုံးကအနေထားလေးတွေပြန်ရချင်လို့မရတော့ဘူးမရှိတော့ဘူးမရှိတော့ဘူးနော်တီလာပေတုံးကအနေထားပါမှမရှိတော့ဘူးအကုန်လုံးဟာပြီးပြီးပြက်ပြက်ပါပဲဖြစ်တယ်ပြီးတယ်ပြက်တယ်မရှိတော့ဒါပေမဲ့အစ်စ်အစ်စ်ဆက်ဆက်ပြီးတော့ဖြစ်တယ်ဒီလိုနဲ့ဒလဇက်သွားနေတာဟုတ်လားဒါဟာအလွန်မှထင်ရှားတဲ့အနေအထားပါတကယ်တမ်းကတော့သို့တော်လည်းပဲတရားမတော်ဥစဉ်တွေကအလွန်တိလွယ်မြင်လွယ်တဲ့ဒီပြီးဆုံးခြင်းသဘောတရားတွေကိုတတိမရရဘူးပေါ့ကိုယ်အတွေးတွေနဲ့ကိုယ်စိတ်ကူးတွေနဲ့ကိုမျောပြီးတော့လိုက်သွားကြတာမရှိဘူးလားရှိတယ်အေးဒါကြောင့်တိတင့်တိတိုက်တာကိုမသိကြရတာဘာကြောင့်တိတင့်တိတိုက်တာကိုမသိတောင်ဆိုဒီတတိမရှိလို့ပဲဟုတ်လားဒါကြောင့်အပ္ပမဒမင်္ဂလာကတော့ပိဋကပြောမယ်ဆိုရင်ကုန်ပါမဟုတ်သူရဲ့အကျိုးကျေးဇူးကအလွန်ကြီးမားတာ哦နော်ဒါကြောင့်ဦးဇင်းတို့ဩဒလမင်းကြီးကပြစ္ဆုတ်မှန်လဲချမ်းသာဖို့တန်တရာလဲချမ်းသာဖို့အတွက်အကျိုးစီးပွားနှစ်ခုကိုပြီးစီးနိုင်တဲ့တစ်ခုတည်းသောတရားဆိုတာရှိသလားလို့မေးတယ်အကျိုးစီးပွားကနှစ်ခုအခုလည်းပဲကောင်းရမယ်နောက်လည်းပဲကောင်းရမယ်ဒါပေမဲ့လိုရမှာကတော့တစ်ခုတည်းအဲ့ဒီတစ်ခုတည်းရှိသလားအဲ့တော့မြတ်စွာဘုရားရှိတယ်တဲ့အဲ့ဒါဘာလို့ဆိုတော့ဒီတတိဆိုတဲ့အပ္ပမဒပဲလို့ဖြေတာနော်ဒါကြောင့်ပေးတော်ပေါင်းသူတော်ကောင်းတို့အပမာဒမင်္ဂလာနဲ့ပြည့်စုံအောင်ကြိုးစားအထောက်အကြဖို့မလိုဘူးလားလိုပါတယ်ဒါကြောင့်ဒီကနေ့ပြောတဲ့မင်္ဂလာသုံးပါးကအလွန်မှအရာကျေတဲ့မင်္ဂလာတရားတွေဖြစ်တယ်နော်အာရတိဝိရတိပါပါမကောင်းမှုမှစိတ်နဲ့ရှောင်တဲ့အာရတိနော်ကိုယ်နဲ့နှုတ်နဲ့ရှောင်တဲ့ဝိရတိဟောနှစ်မျိုးပိုင်းပြီးတော့နားလည်ရမယ်နော်အေးအာရတိစိတ်နဲ့ရှောင်တဲ့ဝိရတိကိုယ်နဲ့နှုတ်နဲ့မဖြစ်အောင်ရှောင်တယ်ဒါမင်္ဂလာတစ်ပါးဟုတ်လားပြီးတော့မိဇံပါဏာစတန်ရမောအမျိုးမျိုးသောအကျိုးမဲ့တွေကိုဖြစ်စေတဲ့တေရည်ရဲ့တောက်တုံးခြင်းကရှောင်ကျင်ခြင်းဒီလေမင်္ဂလာတရားဟုတ်ရဲ့လားအေးအခုပါတော့အပမဒနဓမ္မေတုကုသိုလ်တရားတို့၌အပမဒောမမေ့တဲ့တတိတရားဟုတ်လားအဲ့တော့ပေးသပေါင်းသူတော်ကောင်းတို့မင်္ဂလာတရားဒီကနေ့ညဘယ်နှပါတော့များသုံးပါနော်မနေ့ပြန်ပါဆက်ပြီးတော့မင်္ဂလာတရားပဲနာကြမယ်ဟုတ်လားဦးဇင်းကလုံခဲ့တဲ့သတင်းကျုပ်ကဟောတာဒီမင်္ဂလာတရားကိုအဲ့ဒါအခု6လလောက်ကျော်မှပြန်ပြီးတော့ကောက်နိုင်နေကြတဲ့စာလဲမကြည့်ဖြစ်ဘူးပေါ့လေဟုတ်လားအမျိုးမျိုးသောအကြောင်းကြောင့်ပြောရင်လည်းပဲနည်းနည်းလေးစုံစုံစီစီလေးကပြောကျင်တော့ကိုကောင်းတဲ့မှာအကြောင်းအချက်လက်ကမပြည့်စုံတော့မပြောကျင်ဘူးဆိုတော့နေ့ရွှေရက်ရွှေနဲ့တရားပွဲတွေအများကြီးကျန်ပါသေးတယ်ကျန်ပါသေးတယ်နဲ့အခုတရားပွဲကတိတ်မရှိတော့မနေ့ပြန်ဒီမှာဟောပြီးရင်ရန်ကုန်မှာဒီနေ့အတွက်မရှိတော့ဒီဦးဇင်းတို့ဒီတရားပွဲရာသီဆိုကြပါစို့နော်အဲ့ဒါဦးဇင်းအညာဘက်ရောက်သွားပြီအဲ့ဒါတပတ်ခါဆိုရင်မြစ်ကြီးနားဟိုဘက်မန္တလေးအကုန်ရောက်သွားတယ်အဲ့တော့ဒီမှာပြီးအောင်တော့မဟုတ်နိုင်မုံရွာကြမှာအဆုံးသတ်မယ်လို့အောက်မိထားတယ်မင်္ဂလာတရားကိုဟုတ်လားအဲ့တော့ဒီအဲ့ဒီခွေတွေကလည်းဒီတော့ရောက်မယ်လို့ထင်ပါတယ်နော်ခုကတော့ရောက်ချင်ရင်မြန်မြန်လေးရောက်နေကြတာပဲနော်ဒါကြောင့်ပေးသပေါင်းတို့တော်တော်ဒီကနေ့ညမင်္ဂလာတရား၃ပါးဟုတ်လားဒီမင်္ဂလာတရားကိုနာယူပြီးတော့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးစားအထုတ်ပြီးတော့နောက်ဆုံးမေညာဖွညာမျက်နှာပံကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်မင်္ဂလာတရားတော်ကိုမေတ္တာပို့ပြီးတော့ဆုံးသတ်ကြရအောင်ဗျာဘဝတို့သဗ္ဗမင်္ဂလာရခန္တို့သဗ္ဗဒေဝတာသဗ္ဗဗုဒ္ဓ ानु ဘာဝေနသရဒုခိဝန္တုတေဘဝတို့သဗ္ဗမင်္ဂလာရခန္တို့သဗ္ဗဒေဝတာသဗ္ဗဓမ္မ ानु ဘာဝေနသရဒုခိဝန္တုတေဘဝတို့သဗ္ဗမင်္ဂလာရခန္တို့သဗ္ဗဒေဝတာသဗ္ဗတံဃာနုဝါဝေနတရာဒုခိဝန္တုတေဒေတုမကံတင်တရားနာပိသပေါင်းတို့တော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အာသဗ္ဗမင်္ဂလာလောကိလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတို့ကောင်းဆိုဟာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ချက်နေကြကုန်သောနှင့်မိမိတို့ဤမှာစောင့်ချက်နေကြကုန်သောနှင့်မိမိတို့သာသနာမိမိတို့ကဘာမှာစောင့်ချက်နေကြကုန်သောနာမယနာကောင်းတာပေါင်းတို့ကလည်းပဲရခန္တို့ကောင်းစွာမသွေဆောင်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံတို့ဘဝေနခင်ငါဝါလူသည်စုမကပွင့်တော်မူကြတဲ့သုတ္တရတာဘဗျာရှင်ကိုတော်မြတ်တို့ရဲ့တကူတည်ဆုံးအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မတို့ဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပတိလေးဟုဆိုသောစေတံတို့တရားတော်မြတ်တို့ရဲ့တကူတည်ဆုံးအနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာတို့ဘဝေနမေဂထံလေးယောက်ပလထံလေးယောက်ဟုသောသောရှိအောင်တော်ရိယတံဃာရှင်မြတ်တို့နှင့်တကားတေလဂုံတမအတိကိုပညာကုန်တို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတေဇောအနုဘောတော်တို့ရောက်၎င်း ဒုက္ခကိုစိတ်နှပြကြမှာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း